Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ VOA American တိုင်းရဲ့2023ခုနှစ်အောက်တိုဘာလ20ရက်တောက်ချာနေမနက်ခင်းရေဒီယိုအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိစတင်ထုတ်လွှင့်နေပါပြီရှင်။လိုင်းဒိုမီတာ24 40 51နဲ့လိုင်းလံမီတာ190 kHz 1509တို့ကနေတိုက်ရိုက်နားဆင်နိုင်တဲ့အပြင်ကိုဒီ VOA မြန်မာပိုင်း website Facebook နဲ့ YouTube စာမျက်နှာတွေကနေလည်းကြည့်ရှုနားဆင်လို့ရပါတယ်။ဒီကနေ့မနေ့အတွက်အစီအစဉ်မူကတော့ကျွန်မခင်ပြူထွေးပါရှင်။ဒီကနေ့မနေ့သတင်းတွေထဲမှာတော့ဒီဂါဇာကိုဝင်ရောက်တိုက်ခိုက်ဖို့အတွက်မြေပြင်တပ်တွေကိုအသင့်အနေထားမှာပြင်ထားပြီလို့ဆိုပြီးတော့အစ္စရေးကာကွယ်ရေးဝန်ကြီးကပြောဆိုပါတယ်။နောက်ဒီအစ္စရေးကနေပြီးတော့ဂါဇာကိုဝင်ရောက်တိုက်ခိုက်တဲ့အပေါ်မှာဖြစ်လာနိုင်ခြေတွေနဲ့ပတ်သက်ပြီးတော့ဥရောပအပေါ်ရိုက်ခတ်မှုတွေကိုဘယ်လိုကင်တွယ်ဖြေရှင်းမလဲဆိုတာကို EU ဥရောပဝန်ကြီးတွေဆွေးနွေးနေကြပါတယ်။ဒီလိုနောက်ဆုံးရသတင်းတွေအပြင်ကိုပဲဒီဂါဇာကိုအကြီးအကျယ်ထိုးစစ်ဆင်တိုက်ဖို့ပြင်နေတဲ့အစ္စရေးမှာဒီမြန်မာတွေကရောဘယ်လိုမျိုးပုံစံနဲ့ရပ်တည်နေကြသလဲ။အစ္စရေးကဝင်တိုက်မဲ့အပေါ်မှာဘယ်လိုမြင်ကြသလဲဆိုရဲဆက်သွယ်မြင်းမြတ်ချက်ကိုလည်းကြည့်ရှုနားဆင်ရဖို့ရှိပါတယ်။နောက်အစ္စရေးရောက်မြန်မာတွေနဲ့ဆက်သွယ်မြင်းမြတ်ချက်အပြင်ကိုပဲဒီစစ်ကောင်စီရဲ့အခွန်တင်းကျပ်မှုကြောင့်ပြည်ပကိုထွက်ပြီးတော့အလုံးလုံးနေရတဲ့မြန်မာတွေအခက်ခဲကြုံနေရတဲ့အကြောင်းသတင်းပေးပို့ချက်နဲ့အချိန်ကအာဇာနည်ဗိမာန်ဘုံဖောက်ခွဲမှုမှာပါဝင်တဲ့မြောက်ကိုရီးယားတရုတ်ဖမ်းဆီးရမှာပါဝင်ခဲ့တဲ့အမြင်မှအမျိုးသမီးတယောက်အကြောင်းသတင်းဆောင်မတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။ဦးအောင်ခင်ရဲ့မြမအရေးချမ်းမရေးနဲ့တိုင်းရင်သတင်းလောကအပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးမှာပါ။အခုကတော့အရင်ဆုံးနောက်ဆုံးရသတင်းတွေကိုကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင်။
ကာဇာကမ်းမြောင်ဒေသကိုမြေပြင်တပ်တွေဝင်ရောက်စီးနှင်းမှုအစ္စရေးစစ်သည်တောင်ကနန်အစင်သင့်ပြင်သားပြီလို့အစ္စရေးကာကွယ်ရေးဝန်ကြီးယူအက်ဖ်ဂယ်လန်ကပြောကြားလိုက်ပါတယ်။တချိန်တည်းမှာပဲဟားမတ်စ်ထိန်းချုပ်ဒေသတွေကိုအစ္စရေးတိုက်လေရင်တွေလေကြောင်းကနေစစ်ဆင်တိုက်ခိုက်နေပါတယ်။ကာဇာနယ်စပ်မှာတပ်ဖြန့်ချထားတဲ့အစ္စရေးခြေလျင်စစ်သည်တွေကိုအစ္စရေးကာကွယ်ရေးဝန်ကြီးဂယ်လန်ကတွေ့ဆုံပြီးတပ်ဖွဲ့တွေအနေနဲ့စူးစီးအသင့်ပြင်သားဖို့ပြောပါတယ်။ဒါပေမဲ့ဂါဇာကိုမြေပြင်ထိုးစစ်တွေဘယ်တော့လုံးမလဲဆိုတာကိုတော့သူကမပြောတော့ပါဘူး။နေဆက်တစ်ချောင်းလုံးမှာအစ္စရေးကစစ်သည်3000ကျော်တပ်ဖြန့်စုစည်းထားတာပါ။အောက်တိုဘာ9ရက်နေ့ကဟားမတ်စ်တိုက်ခိုက်ရေးသမားတွေအစ္စရေးနိုင်ငံတွင်အလစ်အငိုက်တိုက်ခိုက်မှုကြောင့်အရသာအများစုအပါအဝင်လူပေါင်း 1400 သေဆုံးခဲ့ရပါတယ်။ဒီပေါ်မှာအစ္စရေးလေကြောင်းကနေလက်တုပ်ပြန်ခဲ့သလိုဟားမတ်စ်တို့ထိန်းချုပ်ရာဂါဇာထဲမြေပြင်တပ်တွေဝင်ရောက်ဖို့ထိဆိုင်းမြင်လာနေတာဖြစ်ပါတယ်။အစ္စရေးကာကွယ်ရေးဝန်ကြီးကအခုလိုပြောပြီးသိပ်မကြခင်မှာပဲအစ္စရေးဝန်ကြီးချုပ်နေတန်ညာဟုကလည်းနေဆက်ကတက်တွင်နဲ့အတူရှိနေတဲ့ဗီဒီယိုကိုထုတ်ပြခဲ့ပါတယ်ဒီမတိုင်ခင်ကတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရောဗီဒီယိုဝန်ကြီးချုပ်ဆူနက်တို့ကပါအစ္စရေးကိုလာရောက်ပြီးဟားမတ်စ်ကိုစစ်ဆင်မဲ့အစ္စရေးကိုထောက်ခံမှုပြသကြောင်းပြောကြားခဲ့ပါတယ်ခင်ဗျာအစ္စရေးနဲ့ဟားမတ်စ်တို့စစ်ပွဲကြောင့် EU ဥရောပသမဂ္ဂအပေါ်ရိုက်ခတ်လာမှာကိုဘယ်လိုကင်တွယ်သွားမလဲဆိုတာ EU ပြည်ထောင်စုဝန်ကြီးတွေစူးစီးပြီးတော့ဆွေးနွေးနေကြပါတယ်။ဘာလင်ကဂျူဖီယာအကြောင်းတစ်ခုကိုမီးလောင်ဘုံနဲ့တိုက်ခိုက်တာဘယ်လ်ဂျီယံနဲ့ပြင်သစ်မှာအစ္စလာမစ်အစွန်းရောက်တွေရဲ့အကြမ်းဖက်တပ်ဖြတ်မှုတွေဖြစ်လာခဲ့ပြီးတဲ့နောက် EU ပြည်ထောင်စုဝန်ကြီးတွေဟာလူဇန်ဘတ်မြို့မှာဂျာတာပရီနေကတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ဒေသတွင်းဂျူးလူမျိုးတွေအပေါ်ဆန့်ကျင်တိုက်ခိုက်မှုတွေလူငယ်တွေအွန်လိုင်းပေါ်မှာအစွန်းရောက်လာမှုတွေရာဇဝတ်ကောင်တွေအစွန်းရောက်သမားတွေကလျှို့ဝှက်ကုတ်တွေကိုတုံးပြီးစာဖြန့်ဝေနေတာတွေနဲ့ပတ်သက်လို့ EU ဥရောပတမက28နိုင်ငံကတာဝန်ရှိသူတွေကသူတို့ရဲ့စိုးရိမ်မှုတွေကိုဖော်ပြခဲ့ကြတာဖြစ်ပါတယ်။နေဆက်ဒီမှာလုံခြုံရေးတိုးမြင့်ခြားထားဖို့တောင်းဆိုမှုတွေဟာလည်းတစ်ဖက်မှာဥရောပတိုက်တွင်းလွတ်လပ်စွာသွာလာခွင့်နဲ့လွတ်လပ်စွာစုဝေးခွင့်တွေကိုထိခိုက်လာနိုင်ခြေရှိတာကိုလည်းဆွေးနွေးခဲ့ကြတာပါ။နိုင်ငံအတော်များများကတော့နေဆက်ဒီမှာမှတ်ပုံတင်စစ်ဆေးတာတွေကိုပြန်လုပ်လာနေပါတယ်။ဆွီဒင်နိုင်ငံမှာတော့မွတ်စလင်တွေအထွတ်မြတ်ထားတဲ့ကုရ်အန်ကျမ်းကိုမီးရှို့ဆန္ဒပြတာတွေကိုဘယ်လိုကင်တွယ်သွားမလဲဆိုတာတိကျစီးဝင်းနေကြပါတယ်။အရှိအလယ်ပိုင်းဒေသအကြက်တဲကြောင့်ဒီရိုက်ခတ်လာတဲ့အရာတွေကို EU အနေနဲ့ကင်တွယ်ဖြေရှင်းရမယ်လို့ EU ကော်မရှင်ဒုဥက္ကဋ္ဌကလည်းပြောကြားသွားပါတယ်။သမ္မတဒေါ်နယ်ထရန့်2020ရွေးကောက်ပွဲရှုံးနိမ့်ခဲ့ရတဲ့ရလတ်ကိုဂျော်ဂျီယာပြည်နယ်မှာအနိုင်အဖြစ်ပြောင်းလဲပစ်ဖို့ကြိုးပမ်းခဲ့တယ်ဆိုတဲ့စွဲချက်နဲ့တရားစွဲခံရတဲ့အမှုမှာရှေ့နေတူဦးလည်းဖြစ်တဲ့ဆစ်ဒနီပါဝဲဟာပြစ်ဒဏ်တွေကိုရှော့ပေါ့စေဖို့အပြစ်ရှိကြောင်းတောက်ကြနေတော့ဝန်ခံလိုက်ပါတယ်အစိုးရရှေ့နေဟောင်းဆစ်ဒနီပါဝဲဟာသမ္မတဒေါ်နယ်ထရန့်နဲ့အတူ အဂရီလိုက်စားမှုနဲ့မတမာမှုတိုက်ဖျက်ရေးဥပဒေအရတရားစဲဆိုခံရတဲ့18ဦးထဲမှာပါဝင်သူလည်းဖြစ်ပါတယ်။သူ့ကိုတရားသူကြီးအဖွဲ့ကဆွဲချက်တင်စစ်ဆေးဖို့တရက်အလိုမှာပဲအခုလိုအပြစ်ရှိကြောင်းဝန်ခံထွက်ဆိုလိုက်တာဖြစ်ပါတယ်။ရွေးကောက်ပွဲကိုနှောက်ယှက်မှုနဲ့ပတ်သက်ပြီးဆွဲဆိုထားတဲ့ကြီးလေးမှုမရှိတဲ့ဆွဲချက်6ခုအပြစ်ရှိကြောင်းသူကဝန်ခံထွက်ဆိုခဲ့တာဖြစ်ပါတယ်။အခုလိုဝန်ခံထွက်ဆိုခဲ့တဲ့အတွက်အပေးယူလုပ်တဲ့အနေနဲ့သူဟာ6နှစ်ဝန်ခံကျုပ်နဲ့နေရမှာဖြစ်ပြီးဒဏ်ငွေဒေါ်လာ6000ပေးဆောင်ရမှာဖြစ်ပါတယ်။ဒါအပြင်ဂျော်ဂျီယာပြည်နယ်နဲ့ဒေသခံပြည်သူတွေကိုစာနဲ့ရေးသားတောင်းပန်ရမှာဖြစ်ပြီးလာမယ့်တရားခွင်တွေမှာလည်းသူ့နဲ့အတူအခြားတရားစွဲဆိုခံရတဲ့သူတွေနဲ့ပတ်သက်လို့စစ်ဆေးမေးမြန်းမှုတွေမှာလည်းမှန်မှန်ကန်ကန်ထွက်ဆိုပါမယ်လို့ကတိပြုခဲ့ပါတယ်ခင်ဗျာ။
အဲ့ဒါမနေ့ဗမာမြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 1233ညဟိုင်းဒိုမီတာ40 kHz 8133ညဟိုင်းဒိုမီတာ51 kHz 5805နဲ့ဟိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါလိမ့်ရှင
် VOA အမေရိကန်တန်ရဲ့မြန်မာပြည်တောက်ကြနေမနေ့ကင်းအစီအစဉ်လေးကိုဆက်ပြီးတော့သတင်းတွေကိုတင်ဆက်ပေးနေတာပါပြီးခဲ့တဲ့တောက်ကြနေညကယူကရိန်းရဲ့ဒေသ၄ခုကိုရုရှားကဒရုန်းနဲ့မစ်ဆိုင်းတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ကြောင်းနဲ့အဲ့ဒီတဲကအများစုကိုယူကရိန်းလေကြောင်းရန်ကာကွယ်တပ်ကနေပစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ဘက်ကတာဝန်ရှိသူတွေကပြောဆိုပါတယ်ဒေါညက်စ်မီကိုလာယက်ဇပိုရီဂျာစတဲ့ဒေသတွေကအရက်ဖက်နဲ့စစ်ဖက်အခြေခံအဆောက်အုံတွေကိုမစ်ဆိုင်းဒရုန်းနဲ့စုစုပေါင်း18ဆင်းပစ်ခတ်တိုက်ခိုက်ခဲ့ပြီးအဲ့ဒီတဲက drone 30နဲ့ Peiring cruise missile တစ်စင်းကိုပစ်ချနိုင်ခဲ့တယ်လို့ယူကရိန်းကပြောပါတယ်။ဒါပေမဲ့ထိခိုက်ဒဏ်ရာမှုတွေသတင်းကတော့ပေါ်ထွက်လာခြင်းမရှိသေးပါဘူး။ပြီးခဲ့တဲ့ပုံတွင်းနေ့တုန်းကတော့ရုရှားကပစ်လွှတ်ခဲ့တဲ့ missile ဒုံးကျည်တွေဟာယူကရိန်းအရက်ဖက်လူနေရပ်ကွက်တွေအတွင်းကျရောက်ခဲ့ပြီးအနည်းဆုံး2ဦးသေဆုံးခဲ့ရတယ်လို့ယူကရိန်းတောင်ပိုင်းတာဝန်ရှိသူတွေကပြောပါတယ်။ missile တစ်လုံးဟာဆိုလို့ရှိရင် Mykolaiv ဒေသတွင်းကဈေးဆိုင်တစ်ခုကိုထိမှန်ခဲ့တာဖြစ်ပါတယ်။ဇပိုရီရှားဒေသတွင်းမှာလည်းအရက်ဖက်လူနေရပ်ကွက်တွေကိုထိမှန်ခဲ့တယ်လို့ဆိုပါတယ်ဒီတိုက်ခိုက်မှုတွေကြောင့်အနည်းဆုံးအရက်သား5ဦးသေဆုံးပြီး5ဦးဒဏ်ရာရရှိခဲ့တယ်လို့ယူကရိန်းသမ္မတဇယ်လင်စကီကဗုဒ္ဓဟူးနေ့ညကပြောဆိုခဲ့ပါတယ်ခင်ဗျာရုရှားနိုင်ငံမှာတော့ဒုတိယမြောက်အမေရိကန်သတင်းတောက်တူဗုဒ္ဓဟူးနေ့ကဖမ်းဆီးခံလိုက်ရပါတယ်အမျိုးသမီးသတင်းတောက်ဖြစ်တဲ့ကာမာရီဗာဟာကအမေရိကန်ရုရှားနှစ်နိုင်ငံသားသလုံးအဖြစ်နဲ့ခံယူထားသူဖြစ်ပြီး RFRL လို့ခေါ်တဲ့ Radio Free Europe နဲ့ Radio Liberty သတင်းဌာနတွေအတွက် Editor အဖြစ်လုပ်ကိုင်နေသူပါသူဟာနိုင်ငံခြားသတင်းတောက်အဖြစ်နဲ့မှတ်ပုံတင်ဖို့ပြက်ကွက်ခဲ့တဲ့အတွက်သူ့ကိုဖမ်းရတာပါလို့ရုရှားဘက်ကအကြောင်းပြပါတယ်ပြီးခဲ့တဲ့မေလတုန်းကလည်းမိသားစုအရေးပေါ်ကိစ္စနဲ့ရုရှားကိုသူသွားခဲ့ချိန်တုန်းကလည်းဇွန်လတဲ့လေဆိပ်တစ်ခုမှသူ့ကိုယာယီထိန်းသိမ်းခဲ့တာပါနိုင်ငံကူးလက်မှတ်ကိုလည်းတင်သွားခဲ့ပါတယ်အခုတစ်ကြိမ်ဖမ်းဆီးခံရတဲ့ကိစ္စပြည်မှုမြောက်ခဲ့လို့ရှိရင်တော့9နှစ်ထောင်ဒဏ်ကျခံရဖို့ရှိပါတယ်။ American Congress ကနေငွေကြေးထောက်ပံ့ထားတဲ့ RFRL သတင်းဌာနတွေကိုနိုင်ငံသားသတင်းဌာနအဖြစ် 2020 မှာရုရှားအစိုးရကသတ်မှတ်ခဲ့ပါတယ်။သူ့ကိုအ мян လွှတ်ပေးဖို့နဲ့မိသားစုတန်လွှဲပြောင်းပေးဖို့ RFRL သတင်းဌာနတွေရဲ့ကြေညာချက်မှာဖော်ပြထားသလိုဒီ Kamar Chevro ကိုဖမ်းဆီးထားတဲ့အတွက်လွန်စွာဝမ်းနည်းမိကြောင်းလဲသူ့အပေါ်ဆွဆွေးရတဲ့အမှုတွေကိုပြန်လဲရုပ်သိမ်းပေးပြီးအ мян လှုပ်ပေးဖို့ CPJ ခေါ်သတင်းနောက်များကာကွယ်ရေးကော်မတီကတောင်းဆိုထားပါတယ်။ဒါအပြင်သူ့ကိုမှားယွင်းစွာဖမ်းဆီးထားတာဖြစ်တယ်လို့ RSF ကနယ်စည်းမချသတင်းနောက်များအဖွဲ့ကလည်းတုံ့ပြန်တာပါတယ်။ဒီမတိုင်ခင်တုန်းကတော့ Wall Street Journal သတင်းနောက်ဖြစ်တဲ့ Ivan Gershkovic ကိုပြီးခဲ့တဲ့ March လတွေကဖမ်းဆီးထားတာပါခင်ဗျာ။ဗင်နီဇွဲလားကနေအမေရိကန်နိုင်ငံတွေကိုဝင်လာတဲ့ရွှေပြောင်းအခြေချလူသူတွေကိုမူရင်းနိုင်ငံကိုပြန်ပြီးတော့ပို့တဲ့လုပ်ငန်းစဉ်တွေကိုအမေရိကန်အစိုးရက2019ခုနှစ်မှာကတည်းကရပ်ထားခဲ့ပေမဲ့ဗိုဒူးနေတုံးကတော့ဒီဗင်နီဇွဲလားနိုင်ငံသား135ဦးကိုလက်တိတ်ခတ်ပြီးတော့တက်ဆက်စ်ပြည်နယ်ဟာလင်ဂန်လေးစိတ်ကနေဗင်နီဇွဲလားနိုင်ငံကာရာကတ်စ်မြို့ကိုပြန်ပို့လိုက်ပါတယ်။လေယာဉ်ပေါ်ရောက်မှအဲ့ဒီလက်ထိတ်တွေကိုဖြုတ်ပေးလိုက်တာဖြစ်ပါတယ်။တရားမဝင်ဝင်လာသူတွေကိုဗင်နီဇွဲလားနိုင်ငံစီပြန်ပို့မဲ့အကြောင်းသမ္မတဘိုက်ဒန်အစိုးရကအောက်တိုဘာ9ရက်နေ့မှာကြေညာထားတာပါသူတို့ကိုအခုလိုပြန်ပို့တာပထမအဆုံးအတုပ်ဖြစ်ပါတယ် ပြန်ပို့ခံရသူအလုံးဟာ ICE ERO ထိန်းသိမ်းရေးစခန်းတွေကလူတွေဖြစ်တယ်လို့အမေရိကန်လာဝကအရာရှိတွေက VOA ကိုအီးမေးလ်ကနေတဆင့်ဖြေကြားပါတယ်။အမေရိကန်ကိုဝင်လာမဲ့ရွှေပြောင်းခြေချလူတွေအလုံးဟာတရားဝင်လာဝကလမ်းကြောင်းအတိုင်းလာဖို့လိုတယ်လို့ Texas ကအရာရှိတဦးကလည်းပြောကြားထားပါတယ်။အမေရိကန်မက္ကဆီကိုနေဆက်မှာဖြတ်ကျော်ဝင်လာသူတွေမှာဗင်နီဇွဲလားနိုင်ငံသားတွေကအများဆုံးဖြစ်ပါတယ်။သူတို့တွေကိုဒါကြောင့်မို့လို့ပြန်ပို့ရတာလို့ဘိုင်ဒန်အစိုးရကနေပြောပါတယ်။လူဦးရေအသန်း30နီးပါးရှိတဲ့ဗင်နီဇွဲလားမှာနိုင်ငံရေးမတည်ငြိမ်ကြကြောင်းအနည်းဆုံး9သန်းလောက်ဟာတိုင်းပြည်ကနေထွက်ခွာပြီးအများစုကအမေရိကန်ကိုဝင်လာဖို့ကြိုးစားနေကြတာဖြစ်ပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုကိုညာဝင်းအောင်ကတင်ပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းဆောင်ပါဆက်သွေးမြင်းမြန်းချက်နဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်တင်ဆက်ပေးသွားမှာပါရှင်။စစ်ကောင်စီအခွန်တင်းကျပ်မှုကြောင့်ပြပထွက်အလုပ်လုပ်နေကြရတဲ့မြန်မာတွေအခက်ခဲကြုံနေရတဲ့အကြောင်းသတင်းပေးပို့ချက်ကိုမတင်ပြခင်မှာတော့ဂါဇာဝအစ္စရေးကထိုးစစ်ဆင်တိုက်ခိုက်ဖို့ပြင်ဆင်နေတဲ့အချိန်အစ္စရေးရောက်မြန်မာတွေရောဘယ်လိုပုံစံနဲ့ရပ်တည်နေကြသလဲ။ဘယ်လိုအမြင်တွေရှိနေကြသလဲဆိုတာဆက်သွေးမြင်းမြန်းထားတာကိုကြည့်အောင်ပါရှင်။ဟမစ်နဲ့စစ်ပွဲဖြစ်နေတဲ့အစ္စရေးနိုင်ငံရောက်မြန်မာတွေအနေနဲ့စေရနာဝန်ထမ်းအဖြစ်ပါဝင်ဖို့အတွက်ပြင်ဆင်နေတဲ့အကြောင်းအစ္စရေးရောက်မြန်မာရေးလှုပ်ရှားသူတွေက VOA ကိုပြောပါတယ်။ဂါဇာရဲကိုဝင်တိုက်ဖို့အစ္စရေးစစ်တပ်ကအသင့်အနေထားပြင်ဆင်နေတဲ့အခြေအနေနဲ့ပတ်သက်လို့တယ်လီဗီမှာနေထိုင်နေတဲ့ကိုစန်တိုကိုမဲ့အင်ချင်းနိုင်ကဇွန်ကနေဆက်သွယ်မြင်းမြန်းထားပါတယ်ရှင
်။စစ်ပွဲအကြောင်းဒီတိုက်ခတ်မှုတွေကတော့အများတော်တော်များပါတယ်။လုပ်ပြီးဆိုခုစဖြစ်နေရဆိုရင်ခုနှစ်ပတ်ရှိပြီပေါ့နော်။အဲလိုမျိုးနားထားတဲ့အနေထားဆိုတော့ရေရှိမှာဟိုသူတို့အတွက်တက်ရောက်မှုတွေကတော့ကြီးမားနိုင်ပါတယ်အဲ့တော့ခုလောလောဆယ်အနေထားတွေတော့တောင့်ခံနိုင်မယ်နောက်ရေရှိလောက်တလားနှစ်လားလောက်ကြာလာပြီဆိုလို့ရှင်တော့စစ်ပွဲကြောင့်ဒီတိုက်ခတ်မှုတွေကတော့အများတော်တော်များပါရှင်းရမယ်အနေထားရှိလို့ပြီဆိုခုစဖြစ်နေရတော့နှစ်ပတ်ရှိပေါ့နော်အဲလိုမျိုးနားထားတဲ့အနေထားဆိုတော့ဒီနေ့ရေရှိမှာ
စစ်ဖြစ်နေတဲ့
သူတို့အတွက်တက်ရောက်မှုတွေကတော့ကြီးမားနိုင်
နိုင်ငံသားတွေကို
အဲ့တော့ခုလောလောဆယ်လူနိုင်ငံအနေထားတွေတော့တောင့်ခံနိုင်မယ်။နောက်ရေရှိလောက်တလားနှစ်လားလောက်ကြာလာပြီဆိုလို့ရှင်တော့
အနေနဲ့
ဒီလက်ဆောက်ဝယ်နေ
မှာ
ခက်ခဲလေးတော့
မလုပ်ပြနိုင်မလဲဆို
ဖြစ်ရှင်းရမယ်နေသားရှိပါ
ကျွန်တော်စဉ်းစားပြီးတော့
နောက်တစ်ခုကျွန်တော်တို့လောလောဆယ်ဟို
တက်နိုင်သေးရောက
်ဗိုလန်တီယာတွေနဲ့ဒီအနေနဲ့ဟိုခုလိုစစ်ဖြစ်နေတဲ့အချိန်မှာအဲသူတို့နေရာနိုင်ငံသားတွေနေသူနိုင်ငံမှာလည်းနေတဲ့လူနိုင်ငံတွေလည်းခုလိုလောဆယ်လည်းသားတွေကိုလည်းဆယ်ကနန်းတော့
ကျေစုတည်တယ်ပါပြီအ
ဲ့တော့နေနဲ့ကျွန်တော်မြန်မာ community ကမလုပ်ပြနိုင်မလဲဆိုပြီးတော့
အကောင့်တွေ
ကျွန်တော်စဉ်းစားပြီးတော့ကျွန်တော်ခုတော့ဟိုတက်နိုင်တဲ့သူတို့ volunteer အနေနဲ့ပေါ့ပါ
မယ်ဆိုတော့ဘလို့ပုံစံမျိုး
တွေပေးကြပါလိ
မ့်ရှင
်တောင်းတနေရာနေပေါ့ကြားတဲ့နေရာနေကိုညီပေးဖို့ခုတော့ကျွန်တော်
စဉ်းစားတော့
ခုလိုလောဆယ်လည်းကျွန်တော်ဟိုဆယ်ကနန်းတော့ရနေပါပြီ
ပွဲဖြစ်နေ
တော့ကျွန်တော်ဒီဒါမဲ့ဟိုတက်ချက်မှာပဲ
ကျွန်တော်မြန်မာ
ကိစ္စကို
အကောင့်တွေ
ပေါ့ပါလို့ရှိပါ
ဘလို့ပြနိုင်မလဲ
ဒီအဲ့လို volunteer ပေါ့နော
်
စေတဝန်တန်းဒီလှူအားပေးကြမယ်ဆိုတော့ဘလို့ပုံစံမျိုးတွေနေလှူပေးကြပါလိမ့်ရှင
်သူတို့ camp တစ်ခုမှာ
ဟုတ်ကဲ့မကြီးကျွန်တော်တို့ပထမစဉ်းစားတာကတော့
ရှော့ဖွဲ့ပေးတာရှိတယ်
ကျွန်တော်တို့ဒီနိုင်ငံမှာစစ်ပွဲဖြစ်နေတယ
်ထုတ်ပိုးပေးတာရှိတယ
်လိုအပ်တဲ့ကျွန်တော်တို့မြန်မာအစ္စရေးရောက်မြန်မာနိုင်ငံသားတွေနဲ့ဘာလို့ပြေးနိုင်မလဲဆိုတာပထမစဉ်းစားတာပေါ့
ဟိုအဲဘယ်လိုလုပ်အောင်လဲဆိုရှင်တော့ပြီးတော့ခုဒီရှီတန်းမှာရောက်နေတဲ့စစ်သားတွေတွေ့နေကြတာဖြစ်ပါတယ်မကြီးဒီ camp တစ်ခုမှာစားတောက်တွေပြင်ဆင်ပေးတာရှိတယ်ဝတ်စားတွေရှော့ဖွဲ့ပေးတာရှိတယ
်အဲ
နောက်တစ်ခါဟိုတခြားပစ္စည်းတွေထုတ်ပိုးပေးတာရှိတယ်လိုအပ်တဲ့အပိုင်းအရာတွေကျွန်တော်တို့ဘက်ကလိုအပ်တာနာပြုဖို့အတွက
်
ဒီရောက်မှာ community
အစားခံအားလုံးဟာ
မြန်မာနိုင်ငံသားတွေဟာစုစည်းပြီးတော့လူဝါဒနာပြုကြဖို့အတွက်စုစည်းနေကြတာဖြစ်ပါမယ်
ဟုတ်ကဲ့ဂါဇာဒေသမှာဒီ Israel စစ်တပ်တွေကသူကမြေပြင်ကနေ
တ
ိုက်နောက်ဆုံးချီများတော့ဘလို့ရှိတယ်
အဲ့ဒီအနေထားကိုကျွန်မဆွဲ
ဆွဲဟုတ်ကဲ့မကြီး
ပြရပါဘူးလို့လို့ဆိုကျွန်တော်မြေပြင်ကဝင်တိုက်ဆုံးတော့ရင်းထုတ်ပြန်ထားတာတော့ကျွန်တော်သိရပါဘူးဇာကန်အားလုံးဟာမကြပြင်း
နဲ့လောက်ခိုင်း
မြောက်အားလုံးဟာ
နေရာနဲ့မှာတော့ကျွန်တော်သိကြမသိဘူးဒီညဝင်အဲ့ထဲမှာ
နည်းနည်းဖြားပြရပါတယ်
ကလေး
ဟိုမြေပြင်ကနေဝင်မ
ရောက်တော့ပါလေ
ကျွန်တော်
ဆယ်ယောက်ကတော့တက်ကြီးပဲလို့
အဲ့ဒါအဲ့ဒီအနေထားပါပဲ
ပြန်ပြီးဆွဲခံထားတ
ာလည်း
ရပါတယ်
ပြည်သူတွေရှိ
တော့မြေပြင်ကဝင်တိုက်ဖို့တော့
ဟိုစေတ
ညမှာဝင်မယ်လို့ကျွန်တော်သိရပါတယ်
အဲ့မဲ့လည်းဟိုမကြခင
်
ဒီညပေါ့လေ
ဟိုဘယ်ချိန်မှာတော့ကျွန်တော်သိကြမသိဘူးဒီညဝင်မယ်လို့ကျွန်တော်မြေပြင်နဲ့ကြားပြရပါတယ်ပြန
်ပြီးတဲ့အနေနဲ့လည်းပါ
တယ်မြေပြင်ကနေဝင်မယ်လို့ရှိရင်တော့ဒီ
ပါတယ်
ကျွန်တော်ခုဘက်ဒီဘက်ဒီထိကန့်မှုတွေ
မဝင်ပြသေးပါဘူ
းရှိမှအသေးကြပါပဲ
ဟိုမဖြစ်မနေဝင်ရမယ်
ဆိုတော့မှလည
်းပြည်သူတွေရှိတယ
်ဒီဘက်မှာလည်း
ဟိုစစ်သားတွေလည်းပြေးကြအောင်
ထင်ပါမျိုးဆိုတော့
ဒီညမှာလည်း
ဒီရှီတန်းမှာ
အဲ့ဒီကြွယ်လည်းသူတို့တွေ
သွားပြီ
ချင်းချင်းနေပြီးတော့ဟိုနေသားတွေနဲ့တွေ့ပြီးတော့သူတို့ဘက်က
ပြေစကားပြောတာ
အချိန်ပေးတဲ့အနေနဲ့ပဲပါတယ်ဒီဘက်ကလည်းချင်းချင်းနေ
နိုင်ရမယ်ဆိုတော
့ပါတဲ့ဘက်ကြောင့်
ပြေစကားမျိုးတွေပြောရ
ချင်းချင်းလို့ဝင်ပြေးသေးတာပါအ
ဲနောက်တစ်ခါ
အဲ့တော့ဟိုမချင်းမနေဝင်ရမယ့်အနေထားကလည်းဒီမို့ကျွန်တော်ဒီကိစ္စကိုလည်းသူတို့ဘယ်သူမှလာစီလို့ရမယ်သူတို့မချင်းပါဘူးဟိုအဒီရမှာဆိုရင်ဒီရှေ့တန်းမှာဝန်ကြီးချုပ်ကိုယ်တိုင်တွားပြီးတော့
အဲသူတို့ဖွဲ့နေတဲ့ပြီးတော့ဒ
ီအပြေစကားပြောတာ
နိုင်ငံတကာနိုင်ငံတကာ
နိုင်ငံနိုင်ငံမယ်ဆိုတော့
ဒီတမန်ပိစကား
မျိုးတွေပြောရရှိသလို
အဲ
နောက်တစ်ခါဒီ influencer တွေဟိုဒီမိုကြောကြတဲ့သူတွေကလည
်း
ဒီစစ်မြေပြင်မှာတွားရောက်ပြီးတော
့သူတို့စစ်တီတွေ
ဟိုအပိနှစ်သိမ့်နေရတယ
်ဒီလိုကကောင်းဆောင်
တွေ့နေရပါတယ
်ဒီ Israel နိုင်ငံမှာဖြစ်နေတဲ့အနေအထားမှာကိုနိုင်ငံတကာရဲ့တုံ့ပြန်ချက်တွေကိုကြည့်မယ်ဆိုလို့ရှိရင်ဒီသမရဘိုင်ဒန်ကိုယ်တိုင
်ရဲ့
အစ္စရေးနိုင်ငံကိုဟိုသူလာရောက်တယ်ပေါ့နော်။နောက်အခုဗြိတိန်ဟိုဝင်ကြီးချုပ်ဆိုရင်ဒီအစ္စရေးနိုင်ငံကိုကိုယ်တိုင်လာရောက်တာတွေနဲ့တွေ့ရတဲ့ခါကျတော့ဒီလိုကမ္ဘာကောင်းဆောင်ကြီးရဲ့ခီးစင်နဲ့ပတ်သက်ပြီးတော့ဒီအာရဗ်နိုင်ငံကြီးရဲ့တုံ့ပြန်ချက်တွေ
ကိုကြည့်ရတာကိုကြည့်မယ်ဆို
လို့ရှိရင်ဒေါ်ရန်ဘင်းရဲ့
ဒါမှနောက်အီဂျစ်က
ဓမ္မတာရဲ့
တခြားအပိုက်က
နောက်ပါလက်စတိုင်းဓမ္မတာရဲ့
မကြီးနှစ်ခုဆိုတာ
မစ္စတာဘိုင်ဒန်နဲ့တွေ့ဖို့ရှိတယ်မှာ
သုံးသပ်ပါတယ်
ဗမာဘိုင်ဒန်ကဒီဘက်မှာ
အကြည့်ဝက်ရက်တည်တဲ့အခါဒီဖြစ်ခဲ့တဲ့
ဆေးရုံဘုံကွဲတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပါ
တော့အခုဆိုရင်ပြန်လည်ဆွဆွေးနေကြတာပေါ့
ဓမ္မတာနဲ့
နောက်ဆုံးချိန်
တွေ့မယ်ဟာကိုဟိုဖြစ်လိုက်တဲ့အနေအထားကိုကြည့်မယ်ဆိုလို့ရှိရင်တော့
ဒါက
သူတို့ကအဲ့ဒါကတော့သူကတ
ော့တခြားအပိုက်က
ဟာမတ်ကအဲ့ဒါဖွဲ့စည်းပြမကြည့်နှစ်ခုဆိုတာ
ခိုက်နေတဲ့ဖွဲ့စ
ည်းပြတယ်လို့ကျွန်တော်အနေနဲ့တော့သုံးသပ်ပါတယ်မဟုတ်ဘူးပါလက်စတိုင်း
အဲ့တော့အဲ့ဒီဂါဇာမှာဒီဖြစ်ခဲ့တဲ့ဆေးရုံပေါက်ကွဲမှုကိစ္စမှာပေါ့နော်အခုဆိုရင်အပြန်အလှန်ဆွဆွေးနေကြတာပေါ့နော်အခုနောက်ဆုံးချိန်နေရောဘယ်လိုတွေ့ရလဲ
ဟုတ်ကဲ့မဟို IDF ပေါ့နော် Israel Defense Forces ပေါ့နော်အဲ့ဒါကတော့သူကတော့ဟိုဟာမတ်စ်ပြည်ကို
Hezbollah အိမ်ဒီမှာပဲ
တိုက်ခိုက်နေတဲ့ဖွဲ့စည်းပြီး Israel ရဲ့ဒီ Army ပေါ့နော်
မကြုံစ
ဘူးပါလက်စတိုင်းပြည်ကသူတို့ဘယ်တော့မှမတက်ဘူးဆိုပြီးတော့သူတို့အမြဲ
တမ်းတန်
ပြောပြီးတော့အမြဲတမ်းကျဉ်းသုံးနေတဲ့အခြေအနေတော့ရှိပါတယ်အဲ့မှာဟာမဲတူကြီးကအဲ့ဒီမှာသူတို့နီးစင်မှပြီးတော့ mission fail ဖြစ်သွားပြီးတော့ဆေးမုံကြောက်ရောက်ပေါက်ကွဲသွားတယ်ဆိုတော့အတိအစွေးကတော့ပြောနေတ
ာ
ဒါပေမဲ့ Hamas နဲ့ Hezbollah အဲ့ဒီမှာပဲ
ဒါ Israel မလုပ်
ဘူးဘာကြီးပြောလဲဆိုလို့ရှိရင်
ကျွန်တော်တို့က
ဒီမကြုံစဘူးဒေါသဖြစ်ရတဲ့နေ့
မဲအင်ဂျင်နိုင်ကဆက်သွယ်မြင်းမြန်တင်ပြခဲ့တာပါရှင်အခုကတော့စစ်ကောင်စီရဲ့အခွင့်တင်းကျပ်မှုကြောင့်ပြည်ပမှာအလုံးလုံးနေကြတဲ့သူတွေဘယ်လိုအခက်ကြုံနေရသလဲဆိုတာကြည့်အောင်ပါပြပကိုတွားရောက်လှုပ်လှုပ်ကန်ချမဲ့သူတွေ passport တက်တန်းတိုးတဲ့အခါအခုကင်းရှင်းချောင်းထောက်ခံချက်တင်ပြနိုင်မှာပဲနိုင်ငံကူးလက်မှတ်ကိုတက်တန်းတိုးပေးမယ်လို့စစ်ကောင်စီကကြေညာထားပါတယ်ဒီထဲမှာအလုပ်အကိုင်နိုင်ငံကူးလက်မှတ် passport for job ပြည်ချင်းနဲ့နိုင်ငံသားသင်္ဘောသားနိုင်ငံကူးလက်မှတ် PS အမျိုးအစားတွေကိုကိုင်ဆောင်ထားတဲ့သူတွေလည်းပါပါတယ်ဒီလိုတင်းကျပ်လိုက်တဲ့အတွက်အလုပ်သမားတွေအတွက်အခက်အခဲတွေပိုပြီးတော့ကြီးလာတယ်လို့အလုပ်သမားရေးလှုပ်ရှားသူတွေနဲ့အလုပ်သမားတွေကပြောဆိုကြပါတယ်။ဒီကြောင့်ထိုင်းချေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါရှင်
။အလုပ်ကိုင်နိုင်ငံကူးလက်မှတ် PJ နဲ့သင်္ဘောသားတွေကိုင်တဲ့နိုင်ငံကူးလက်မှတ် PS အမျိုးအစားတွေကိုင်ဆောင်ထားသူတွေနိုင်ငံကူးလက်မှတ်တက်တန်းတိုးဖို့လျှောက်တဲ့အခါမှာအခွန်ကင်းရှင်းကြောင်းထောက်ခံချက်တင်ပြရမယ်ဆိုပြီးစစ်ကောင်စီဘက်ကထုတ်ပြန်ထားပါတယ်။ပြည်တွင်းအခွန်ဦးစီးဌာနကထုတ်ပေးတဲ့အခွန်ကင်းရှင်းကြောင်းထောက်ခံချက်ယူလာရမယ်ဆိုတာကိုရန်ကုန်မြို့မှာရှိတဲ့နိုင်ငံကူးလက်မှတ်ရုံးတွေမှာကြော်ညာဆိုင်ပုတ်တွေကတ်ထားတာဖြစ်ပါတယ်။ဒီတော့မြန်မာရှေ့တောင်လူသမားတွေတရားဝင်ရောတရားမဝင်ပါပေါင်းရင်လူဦးရေ50%လောက်ရှိတဲ့ထိုင်းနိုင်ငံမှာတော့စီးပွားရေးနဲ့အလုပ်ကိုင်မကောင်းရတဲ့အထက်ဒီထုတ်ပြန်မှုဟာဝင်တော့ဝင်ပိုးတွေဖြစ်လာစေတယ်ဆိုပြီး Labor Right Foundation ကပြောရေးဆိုခွင့်ရှိသူဦးအောင်ကျော်ကအခုလိုပြောပါတယ်။
နောက်တစ်ကဘာလုံးချင်းရဲ့စီးပွားရေးစီးရေးတိကျအောင်ဆက်ရုံလို့ယူနေမှာအလုပ်တွေကိုတောင်းလုပ်သားလို့အချင်းချင်းမပေးနိုင်မင်းနဲ့ဟိုတကယ်နားဘူးမှခံရတာမျိုးပါရှင်းနေအဲ့ဒါလုပ်သားတွေကလည်းဒီလိုမျိုးတွေနဲ့နောက်နေတဲ့အခန်းကရေကမီးကစားစားတောက်ခနေနဲ့ပြီးရင်ကျွန်တော်တို့စားတဲ့စားကြံအကျက်ဆက်တာတွေအားလုံးကလည်းတန်းကူရတဲ့ပြည်ချက်တွေကလည်းနိုင်ငံတော်တမတ်ထားတဲ့နှုံသားတွေမဟုတ်ဘဲနဲ့ဟိုဝန်ဆောင်ကားတွေကတအားချီးပြီးတော့ပေးဆောင်နေရတဲ့အတွက်ကြောင့်လောက်တည်းလုံးဝဝင်နေချုံမလုံလောက်တဲ့ကြောင့်ကြီးနေတဲ့ချိန်မှာအခုလိုငုံငုံကောက်ခံဖို့ဆိုတာကတော့ဟိုလောက်သားလေးကိုတပူပေါ်နှစ်ပူဆင်းတယ်လို့ဖြစ်တော့မှဖြစ်ပါလေဟုတ်ကဲ့
ထိုင်းနိုင်ငံမှာမြန်မာတွေအများဆုံးလောက်ကင်နေတဲ့အထည်ချုပ်လုပ်ငန်းတွေမှာလည်းအလောက်ကင်နေနေလာတာတွေကြောင့်လူတွေရှော့ချတာတွေလုပ်နေတယ်လို့ပယံလုပ်ငန်းတွေလုပ်တော့လဲအလုပ်လုပ်ရတဲ့ရက်ကအနှဲငယ်သာရှိတာကြောင့်အဆင်မပြေတာတွေဖြစ်နေတာပါစစ်ကောင်စီကအခုလိုမျိုးအခွန်သာထက်ကောက်မယ်ဆိုရင်တော့နိုင်ငံကူးလက်မှတ်ပတ်တန်းတွေလည်းတိုးနိုင်တော့မှာမဟုတ်ဘူးဆိုပြီးပယံလုပ်ငန်းမှာလုပ်ကင်နေသူမြန်မာလူသမားတဦးကလည်းပြောပါတယ်
ဆေးရုံနေမှာဆိုရင်လည်းကျွန်တော်အထက်ချုပ်တွေဆိုရင်ဒီပေါင်းောက်တွေပါတယ်မှာအဲလူရဲများလာတဲ့ခါကျတော့ဒီလိုအထင်မရှားတော့ပုံမှန်ပဲအထင်ရှုပ်ကြတယ်အဲဆေးရုံတွေတို့များအထင်ပြက်ကုန် တော့ကျွန်တော်ဖြားဒီပြန်ဆိုင်ပြီးလို့လည်းဒီလိုပဲအလုပ်တွေပါဝင်လို့ဟုတ်တယ်ဟုတ်တယ်တလားလုံးမှာတလားလုံးမှာတခါကျရင်တရက်နှစ်လောက်ပဲရှိရတော့အဲကျရင်တတိယလို့ဝန်ပြုနားလိုက်အောင်လို့တချို့လည်းနားလားတော့လားတော့ပြီးနားလိုက်တော့ရှိတယ်ဆက်တဲ့တော့လုံလည်းကိုရင်းဖြစ်ပါတယ်ဆိုတော့သူတို့အဲ့လိုလုပ်တဲ့အခါကျတော့အဲ့လိုအဲသူတို့လုံတရမဆက်မတူပြီးတော့ဆိုတော့တီကုန်ရမှာပေါ့ဗျ
စစ်ကောင်စီဘက်ကတော့ပြပထွက်ပြီးအလုလုံနေသူတွေထံကနေဝင်ဝေရအောင်အကြက်ကင်တဲ့နီးဖြစ်ကြောင်းကိုလည်းမြမပီသားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျော်ကအခုလိုပြောပါတယ
်ဒီဘက်ရောက်ရင်ဒုရှိပါခေါ်ဆောင်အဲ့ဒီခံဝန်ဂရီတွေနဲ့တီမတာမင်းတို့ပြပထွက်ပြီးအလုလုံလို့ဆောင်းဆရာတွေပေါ်မှာချုပ်ကားလိုက်တာတဘောကတော့ပြပနိုင်ငံအသီးသီးမှာရောက်ရှိနေကြတဲ့မြန်မာနိုင်ငံသားတွေကိုလူထုံတော်တာစီကတ်တလို့မရတဲ့အခါကျတော့စာရဲစာရဲကိုစုံမှန်းလုပ်ထားတာပဲ
စစ်ကောင်စီကပြည်တွင်းမှာဝင်ငွေကောက်ခံနေတာကတော့တစ်နှစ်ကိုကျပ်တသိန်းကနေ350ကျားဝင်မယ်ဆိုရင်အခွန်900ခိုင်နှုန်း350ကနေ300ထိဆိုရင်1000ခိုင်နှုန်းကျပ်သိန်း300အထက်ဝင်ငွေရှိသူတွေကိုတော့2500ခိုင်နှုန်းထိကောက်ခံနေတာပါဒီလိုပုံစံမျိုးကိုပြည်ပရောက်မြန်မာနိုင်ငံသားတွေစီကကောက်ခံဖို့စီစဉ်နေတာဖြစ်ပြီးအခွန်ပေးဖို့ကအောက်တိုဘာလ3ရက်နေ့ကနေစတင်အသက်ဝင်ပြီလို့လည်းကြေညာထားတာပါဒါအပြင်အဲ့ဒီမတိုင်ခင်ထုတ်ပြန်ချက်တွေကတော့လစာရဲ့2500ခိုင်နှုန်းကိုပြည်တွင်းကိုငွေလွှဲရမှာတရားဝင်စနစ်နဲ့ငွေလွှဲရမယ်ဆိုပြီးကြေညာထားပါတယ်အခုဆိုရင်ပြည်ပထွက်ပြီးအလုလုံနေသူတွေကအရင်ကတော့တိုင်းပြည်လူဦးရေရဲ့100ခိုင်နှုန်းလောက်သာရှိပြီးအခုဆရာနာသိမ့်ပြီးတဲ့နောက်ပိုင်းမှာတော့ပိုများလာနေတာဖြစ်ပါတယ်။ကဘာရက်ရက်မှာကိုဗစ်ကပ်ဘေးကြောင့်စီးပွားရေးတွေကျဆင်းပြီးနလန်ထူဖို့ကြိုးစားနေချိန်မှာအလုတ်ကိုင်းတွေရှားပါနေတာလည်းဖြစ်ပါတယ်။ဒီအတွက်စစ်ကောင်စီရဲ့ထုတ်ပြန်ချက်ဟာပြပရောက်မြန်မာလူသမားတွေအတွက်ကြီးမားတဲ့ဝင်တို့ဝင်ပို့တွေဖြစ်လာစေတယ်ဆိုပြီးမြန်မာအလုတ်သမားတွေကတော့အလုတ်သမားရေးဆောင်ရွက်နေသူတွေကပါပြောဆိုနေကြပါတယ်ရှင်။
မေးအီးမှာသတင်းပေးပို့ခဲ့တာပါရှင်။အခုဆက်ပြီးတော့ဒီတချိန်ကအာဆာနီဗိမ္မာန်ဘုံခွဲတိုက်ပွဲမှုနောက်ွယ်ကမြောက်ကိုရီးယားတရှိုးဖမ်းဆီးတဲ့နေရာမှာပါဝင်ခဲ့တဲ့အမျိုးသမီးတယောက်အကြောင်းကိုတင်ပြပေးပါမယ်။1983ခုနှစ်ရန်ကုန်မြို့အာဆာနီဗိမ္မာန်ဘုံခွဲတိုက်ခိုက်မှုရဲ့လက်သက်တရခန်းမြောက်ကိုရီးယားတရှိုးတွေကတအူးကိုဖမ်းဆီးပေးခဲ့တဲ့အထက်မှာလက်ရှိအသက်80ကျော်အရွယ်ဒေါ်ဆန်းရီလည်းပါဝင်ခဲ့ပါတယ်။နိုင်ငံတော်လုံခြုံရေးနဲ့နိုင်ငံကုန်သိက္ခာအတွက်အသက်ဆုံးဆောင်ရွက်ခဲ့ပေမဲ့လို့သူကအခုတော့ရန်ကုန်မြို့လမ်းမကြီးတွေပေါ်မှာလှဲ့လေအလူခံတောင်းရမ်းရင်းနဲ့နေ့စဉ်ဘဝကိုဖျက်ဆီးနေရတာပါဒီကြောင့် AFP သတင်းဆောင်မကိုအခြေခံပြီးကိုညာဝင်းအောင်ကတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံကိုအလေပတ်ရောက်နေတဲ့တောင်ကိုရီးယားသမ္မတချွန်လူဟွန်ကိုလုတ်ကြံတပ်ဖြတ်ဖို့ကြိုးစားခဲ့တဲ့အာဇာနည်ဗိမ္မာန်ဘုံကွဲတိုက်ခိုက်မှုကတော့1983အောက်တိုဘာ9ရက်နေ့မှာဖြစ်ပွားခဲ့ပြီးအခုဆိုရင်အနှစ်40လောက်ရှိလာပါပြီ။ဒါပေမဲ့ဒီလုတ်ကြံမှုကိုအားထုတ်ခဲ့တဲ့မြောက်ကိုရီးယားတရှိုးတွေကိုအသက်ဆုံးဝိုင်းဝန်းဖမ်းဆီးပေးတဲ့မြန်မာပြည်သူတွေကတော့အမေရောဂံဘဝကိုရောက်နေပါပြီ
။ဘာမှဒီမှာမလိုလားပါ။ကြွေကြွေမကြွေကြွေတို့ကြွေမကြွေမကြွေနေ။တားတို့တို့ပြည်သူကကြွေနေတယ်အမေစားနေရတာပဲ။အခုတောက်စားနေရအမေပြည်သူကအမေကိုတိနေတော့ကြွေနေတယ်လေ။တို့ကြွေတာအမေစားနေရတယ်တို့လာကြွေဖို့လည်းမတောင်းတပါဘူးအမေ။
အဲ့ဒီအချိန်ကဒေါ်ဆန်းကြီးဟာရန်ကုန်မြို့ပဇွန်တောင်ချောင်းညောင်နန်းစိတ်နားမှာအရက်ပုံးဆိုင်ဖွင့်ထားသူပါအာဇာနည်ဗိမာန်ကိုဘုံခွဲပြီးတောင်ကိုရီးယားသမ္မတချွန်ဒူဟွန်ကိုလုတ်ကြမဲ့အစီအစဉ်ကိုဥဆောင်ခဲ့တဲ့ဗိုလ်မှူးစင်ဘိုဟာဖောက်ခွဲမှုပြီးပဇွန်တောင်ချောင်းအတိုင်းရေကူးရင်ထွက်ပြေးလာခြင်းညောင်နန်းစိတ်ရောက်လူတွေမြင်သွားတဲ့အတွက်ဝိုင်းဝန်းအော်ဟစ်ချိန်မှာထိတ်တိုက်ဝင်ရောက်ဖမ်းဆီးခဲ့သူဟာဒေါ်ဆန်းကြီးပါ
ဖမ်းရုပ်လေအေးမဖမ်းရဲဖယ်ဆန်းပေးဆန်းဆိုညဝိအင်ကိုဖမ်းဆွဲတင်လိုက်ပြီးတော့ခါမှချီလိုက်ချီပြီးတော့ဖမ်းဆင်းသွားဆင်းသွားတော့အဖောက်သူနှမ်းကြည့်နေကုန်းတော့ရေတဝက်ဖော်ပြီးတော့သူမတက်ကလေးရက်ပြီးတော့ကြည့်ဖမ်းကြည့်တော့သူကငါလို့မောင်လေးရဲလာလာလာလို့လက်ကလေးတော့ပြတာပေါ့နော်သူမောင်လေးလာလာလာလို့ဆိုတော့သူကြည့်တယ်ကျမောင်ကြည့်နေရင်လည်းဟဲငါဘာမှလို့ပြောတာသူဘယ်နားလဲမလဲလို့အဲ့တော့ငါအင်္ဂလိပ်တွေကိုနောက်တဲ့စကားတစ်လုံးတော့ရှိတယ် Hello I am you my friend လို့ဆိုတော့yeah yeah yeah အဲယူချိုင်းနာပါလေဆိုတော့သူကလက်ဆွဲဖို့အဖွားကိုလက်ပေးရတယ်သူကတောင်းစစ်တောင်းလို့သူ့ကိုထိုင်ခိုင်းတော့သူက no sit down နဲ့ you get out တယ်ကျမကတွားတော့တယ်ဆိုတော့တွန်းပလိုက်ခါရမတွားခွဲတယ်ကျမကသူဘယ်ဘက်လက်မောင်းမျိုးအတင်းဖက်ထားတာဖက်ထားတော့လွတ်သွားမှကြောက်လို့ဖက်ထားတာပါသူ့ကိုတပည့်ရတော့ဘူးထင်တာကတော့ကျမအဲ့ဒီမှာဘုံခွဲရဲ့ကောင်းမဲဆိုတာတွက်ထားပြီလားအဲ့တော့ကိုတိုးလုံးသူ့ကြီးနဲ့ပြေးလာတော့လဲနောက်တော့ဒီရဲလိုက်ဖမ်းလို့ပြေးတယ်ရွေးထင်တာပေါ့
前途那个的皮夹的当年庙古里亚的那个家爹妈母的面妈的家这里前个当古里亚的妈全都换过都面妈比起以前对老江波庙古里亚公民都不母前波不及先给出不及给面出入东屋过啊出月节是落开了吧阿三里被满过崩溃墓比特别路庙里的庙古里亚的修东屋过啊先攀比部就大概明白先不呢给面出过的先攀比改比先给出个肉变来苦感言都马巴拉的崩来贴跑过地上多给吧的不母先不好的都过外攀家肉姑姑姑路江部就大概的来路多三一个是吧的
พ่อตัวหมองทุบไล่ดีเลยต้นทุบไล่ดีเลยต้นทุบไปมาตุกูผ่าตัดอ่ะพ่อซวยไปอยู่อะนั่นเนี่ยเป้เป้ก็เล็กก็ขาเปียตัวเลยที่ว่าก็ลีจ้องเปียดดีละมาลีจะเข้าไม่จันน่ะซะๆๆเนี่ยโคมนี่น่ะตุ้ยล่ะพ่อดิวใส่ยางงูโดยดิโลยิเล็กดิโคมนี่อะนั่นเนี่ยเฮ้ดุขะไปสุเซมโลเลลูกก็ตัวยีได้โทเซนตัวพ่อไล่ตาไอ้ยีได้มาตะขาถัดไล่ไปพ่อกวนหมู่เจ้าเล็บเป็ดตัวเลยเซมโบกูเซมไม่ได้บ่ญาติอานาไวนี่ก็เ
ကြားတာပဲဆရာကျုံးမှာခေါ်ပြီးစစ်တယ်လေစစ်တော့အဖွားတော်လာမခေါ်တော့လာမခေါ်ဘဲနဲ့သူတို့ကသူတို့မှာစကပြားနဲ့စစ်ပြီးတော့တဲ့ထောင်ချထားတယ်တဲ့နေရာမှာရင်တည်ဆုံးသွားနိုင်တဲ့ဖောက်ခွဲရေးလက်နဲ့ပါသူကိုအခုလိုဝင်ဖမ်းရတာအသက်အန္တရာယ်ရှိမှန်းသိပေမဲ့နိုင်ငံတော်အတွက်ဆိုတဲ့အသိအမှတ်နဲ့ဖွားသွားလို့တာငါတို့ဘိုးကျုံအောင်ဆန်းဟာ
တချိန်နဲ့လောက်ကြံခံလို့တက်လိုက်ရပြီအခုတခါလဲလာလောက်ကြံပြီးတော့တက်ပြံများဆိုပြီးတော့စိတ်ကအဖွားအဲ့လိုပိုင်းထားတာပါအဲ့လိုပိုင်းပြီးဆင်းသွားတာတို့နိုင်ငံကိုလာစော်ကားပါလေများနေပြီဒီကောင်လေးအားဆိုပြီးတော့ဖောက်ခွဲလောက်ကြံမှုအပြီးရန်ကုန်မြို့ဝမှာသူတို့ကိုစောင့်နေတဲ့တင်းမောင်းမှာပြန်ဆောင်ကြဖို့ချိန်ထားတဲ့မြောက်ကိုရီးယားကွန်မန်ဒိုတွေတဲကဇင်ဘူအဖမ်းခံလိုက်ရပြီးနောက်တင်းရှောင်န ီးရဲတွေဖမ်းဆီးဖို့ကြိုးစားပေမဲ့စင်ကီကျူကတော့လက်ထဲဘုံပေါက်ပြီးနေရာမှာတင်သေဆုံးခဲ့ပါတယ်။ထွက်ပြေးလွတ်သွားတဲ့ကင်မင်ချူကိုတော့နောက်တနေ့မှမှဖမ်းဆီးနိုင်ခဲ့တာပါ။ဒီလိုအရေးစွန့်ခဲ့တဲ့လူရဲအတွက်နောင်နာမရပေမဲ့ဘဝရဲ့လက်ကျန်အချိန်တွေကိုအေးအေးချမ်းချမ်းနဲ့ပဲဖြတ်သန်းလို့တယ်လို့ဒေါ်ဆန်းကြီးကဆိုပါတယ
်။ဘာမှမညှော်လဲမှာတေလူတယောက်ဖြစ်နေပါပြီဘွား80ကျော်88နှစ်ရှိပါပြီ။အဖွားတက်နေရတရားတော်မပြေပါဘူး။နေရမှာအဖွားတရားတော်မှာဘာလို့တော့မှာပေးတဲ့စီစဉ်နေမလို့ခြင်းဘူး။မလို့ခြင်းဘူး။အဖွားအခုလိုအချိန်လေးမှာမင်းအိမ်မခွာအိုးမခွာလေးတရားလေးအထုတ်ပြီးတော့ထိုင်စားဖို့ဈေးလေးပါဒီရောင်းနေတာဒါလေးပဲအဖွားရှိတယ်။ဆိုင်လေးဖွင့်နေတယ်ပေါ့နော်။အဖွားအဲ့လိုလေးလုပ်ချင်တယ်
မြောက်ကိုရီးယားတရှိုသုံးဦးဟာအခင်းဖြစ်ပွားတဲ့ရက်မတိုင်ခင်တလားလောက်ကြိုတင်ပြီးမြန်မာပြည်မှာပြည်စည်းလာချတဲ့ကုန်တင်သင်းမောတစ်စင်းနဲ့ရန်ကုန်စိတ်ကန်းကိုရောက်လာခဲ့တာလို့ကင်မင်ချူးကထွက်ဆိုကြောင်းပြည်တွင်းနဲ့နိုင်ငံတကာသတင်းတွေမှာဖော်ပြပါတယ်။အမှုစစ်ဆေးစဉ်ဖြေဆိုဖို့ညှင်းဆန်ခဲ့တဲ့ဇင်ဘိုကိုတော့တည်တံချမှတ်ခဲ့ပါတယ်။တောင်ကိုရီးယားသမ္မတချွန်ဒူဝမ်ကိုလှုပ်ကြံဖို့အဓိကရည်ရွယ်တဲ့1983အောက်တိုဘာ9ရက်မနေ့ဆယ်နှစ်ကျော်ရန်ကုန်အာဇာနည်ဗိမာန်အဟောင်းဘုံဖောက်ခွဲမှုမှာတောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးအပါအဝင်အစိုးရအဖွဲ့ဝင်တွေနဲ့ရာရှိစုစုပေါင်း18ဦးတေဆုံးခဲ့ရတယ်လို့မြန်မာဘက်က4ဦးတေဆုံးခဲ့ပါတယ်။မစ္စတာချွန်နူးဟန်ကတော့လန်ခီးမှာနှောင့်နှေးကြံ့ကြခဲ့လို့အသက်ဘေးကလွတ်ခဲ့ပါတယ်။အဲ့ဒီဖြစ်ရအပြီးမကြာခင်မြောက်ကိုရီးယားကိုမြန်မာနိုင်ငံကတန်တမန်အဆက်အသွယ်ဖျက်လိုက်ပါတယ်။ဒါပေမဲ့ဆက်အာဏာရှင်ဦးတန်းရွှေလက်ထက်2009ခုနှစ်မှာတန်တမာရေးပြန်လည်ဆက်ဆံခဲ့ပါတယ်ခင်ဗျာ
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်ရဲ့အိမ်မက်တွေမျောလင့်ကြက်တွေပိုကောင်းတဲ့မနက်ဖန်တွေကိုတောင်းတမိတာတွေကသတင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုပပောင်းဆောင်ကတင်ပြပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ပါရှင်ဖျူအမေရိကန်တန်ရဲ့အောက်တိုဘာလ20ရက်တောက်ကြနေမနက်ရေဒီယိုအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေလိုင်းဒိုမီတာ24-40-51နဲ့လိုင်းလက်မီတာ190ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်စစ်ကောင်စီထွက်ပေါက်ပိတ်နေပြီလားဆိုတာသုံးသက်ထားတဲ့ဦးအောင်ခရဲ့မြန်မာရေးသုံးသက်ချက်ကျမ်းမာရေးအတွက်အချိန်ပိုင်းအစာရှောင်တင်မတင်ဆွေးနွေးထားတဲ့ကျမ်းမာရေးအစီအစဉ်နဲ့တိုင်းရင်းသတင်းလောကကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်။အရင်ဆုံးကတော့ဦးအောင်ခရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ကြရအောင်ပါ။ဆရာနာရှင်တိုက်ဖြတ်ရေးဆိုတဲ့ပြည်သူစိတ်တဲ့အောက်ခြေကစလိုက်တဲ့လက်နက်ကိုင်တိုက်ပွဲဟာနှစ်နှစ်ကျော်ကြာလာတာနဲ့အမျှတပြီလုံးအတိုင်းအတာပြန့်နှံ့လာပါတယ်။စစ်ကောင်စီအတွက်ထွက်ပေါက်ရှိပါသေးရဲ့လား။ဘယ်လိုအဆုံးသတ်မလဲ။ဦးအောင်ခရဲ့သုံးသက်ချက်ကိုကိုညံဝင်းအောင်နဲ့အတူတင်ဆက်ထားပါရရှင
်အနာသိမ့်ထားတာနဲ့နှစ်ကျော်သုံးနှစ်နီးပါးရှိလာပြီမဲ့ရှစ်ကောင်စီဟာဘာလို့ရမှမသိဖြစ်နေပုံရပါတယ်နှွေဦးတော်လန်ရေးဟာကြာလေအရှင်ရလေအားကောင်းလေဖြစ်နေပါတယ်ရှစ်ကောင်စီရဲ့လက်နက်အားကိုရက်ဆက်မှုတွေဟာမထီရောက်တော့ပါဘူးစစ်တပ်ဟာကြုံရှုံနေတဲ့အဖွဲ့အစည်းဘဝကိုရောက်နေပါပြီဒါလို့ကိုတက်ကိုစုကိုတက်ကိုပြန်နင်းတဲ့အဖြစ်ကိုဘယ်လိုရှောင်ရှားရမယ်ဆိုတာစစ်ကောင်းဆောင်သိဖို့ဝင်ရပါဘူးလောလောဆယ်တော့အရေးပေါ်အခြေအနေကြီးညာပြီးရွေးကောက်ပွဲလုပ်ဖို့ဟန်ပြင်နာလောက်ပဲတက်နိုင်ပုံရပါတယ်စစ်ကောင်းစီထွက်ပေါက်ပြောက်နေပုံကို Asia Foundation မြန်မာပြည်ဆိုင်ရာကိုယ်စားလှယ်အဖြစ်နှစ်ပေါင်းအတော်ကြာလုပ်ခဲ့ဘူးတဲ့သူတေဒီဒေါက်တာမက်သျူးအာနောကစစ်တမ်းထုတ်တာပါလေခုကတွန်းလှန်နေတာကိုဖိနှိပ်ချေမှုနိုင်တဲ့အင်အားစစ်ကောင်စီမှာမရှိတာတင်ရှားပါလေစစ်အာဏာရှင်ဆန့်ကျင်ရေးတိုက်ပွဲဟာတည်တံ့ခိုင်မြဲပြီးမိမိဘာသာရှင်တန်နေတဲ့လှုပ်ရှားမှုဖြစ်နေပါပြီတိုင်းရင်းသားလက်နက်ကင်တွေကလည်းຫນွေဥတွန်းလှန်ရေးကိုကူညီနေကြပါတယ
်ဒီနှစ်ထဲမှာအစကားစားတတ်တဲ့အလုံးအရင်းနဲ့စစ်ဆင်လာတာကိုကရင်ပြည်နယ်မှာတွန်းလှန်ချိန်မုံနိုင်တာဟာထင်ရှားပါတယ်။အခြားပြည်နယ်နဲ့တိုင်းတွေမှာလည်းစကားစဆန့်ကျင်ရေးဟာတိုးပွားလာတာသိတာပါတယ်။ဦးသိန်းစင်ခေတ်က NCA အပြည့်ရစာချုပ်လက်မှတ်ထိုးခဲ့တဲ့အဖွဲ့အစည်းတွေနဲ့နေပြည်တော်မှာတွေ့ဆုံပြီးစစ်ကောင်စီကဟန်ပြလုပ်ပါတယ်။ရခိုင်မှာစစ်တိုက်စရာမလိုတော့ပါဘူး။အုပ်ချုပ်ရေးနဲ့ထူထောင်ရေးလုပ်ငန်းတွေအားကောင်းမှုသာလိုပါတယ်။တပြည်လုံးမှာ PDF တပ်တွေရှိနေပြီးအေယာဝတီရန်ကုန်ပဲခူးမကွေးစကိုင်းမန္တလေးစတဲ့ပမာများတဲ့ဒေသတွေမှာလည်း PDF တွေခြေကုပ်ယူထားကြပါတယ်။တိုင်းရင်းသားလက်နက်ကိုင်အချို့ဟာ PDF ရဲ့မဟာမိတ်ဖြစ်နေပါပြီ။ KNU ကရင်အဖွဲ့, KIA ကချင်အဖွဲ့, KNPP ကရင်ီအဖွဲ့နဲ့ CNF ချင်းအဖွဲ့တွေဟာ PDF နဲ့လက်တွဲပြီးစကားဆတက်တွေကိုတိုက်ခိုက်နေကြပါတယ်။ဒီလိုပူးတွဲစစ်ဆင်ရေးကိုမကြာခဏတွေ့နေရပါတယ
်။စကားဆတက်စိတ်တက်ကြနေတာဟာသင်ရှားတဲ့လက္ခဏာတစ်ခုဖြစ်ပါတယ်။တိုင်းသူပြည်သားတွေကရန်သူအဖြစ်သတ်မှတ်ခံရတဲ့ဘဝဟာစိတ်ချမ်းသာစရာမကောင်းပါဘူး။ဒါကြောင့်အမိတ်နာခံဖို့စိတ်မကူးတော့ပဲအသက်ရှင်ဖို့သာစိတ်ကူးလာကြပါတယ်။အမိတ်မနာခံတာဟာထွက်ပြေးတာတဲ့ပိုဆိုးပါလေတဲ့။အမိတ်မနာခံပဲငြိမ်နေလိုက်ပြီးတိုက်ပွဲတွေပြီးသွားတော့မှလက်နဲ့ကြတာအသက်ရှင်တန်ရေးအတွက်အကောင်းဆုံးနည်းလမ်းအဖြစ်စက္ကစတအချို့ကကျင့်သုံးနေပါတယ်။အကွဲကွဲအပြားပြားဖြစ်နေကြတဲ့စက္ကစတက်တွေဟာတပီလုံးမှခုခံတွန်းလှန်စေနဲ့ရင်ဆိုင်နေရတာကိုစစ်ကောင်စီလည်းဘယ်လိုလုပ်ရမှန်းမသိဖြစ်နေပုံရပါတယ
်စက္ကစတက်ကတော့လက်နဲ့မရှိတဲ့အရာသားတွေကိုဘုံကျဲတိုက်ခိုက်ပြီးအကြမ်းဖက်နေအောင်မှဖြစ်ပါတယ်မြေပြင်မှာတိုက်ခိုက်တာတွေရှိပေမဲ့အရာသားကိုဘုံကျဲတိုက်ခိုက်တဲ့ဤကိုတော့စွန့်လွတ်မှာမဟုတ်ပါဘူးဒီလိုမတရားလုပ်တဲ့ဤကိုသာစစ်ကောင်စီနားလေပုံရပါတယ်စီပီဒုက္ခတွေတွေများလို့စစ်ကောင်စီအသားရသွားမှာမဟုတ်ပါဘူးစကိုင်းနဲ့ကရင်နီဒေသမှာမီးရှို့လို့အိုးမဲ့အိမ်မဲ့ဖြစ်သူတွေတိုးပွားနေပေမဲ့ခုခံတွန်းလှန်စစ်ကတော့အခိုင်အမာရပ်တည်နိုင်တဲ့အခြေအနေရှိနေပါတယ်နှွေဦးတော်လန်ရေးအုပ်စုနဲ့တိုင်းသားတပ်တွေကိုဆက်ဆံရေးကောင်းမွန်တယ်လို့ဆိုနိုင်ပါတယ်ဒေသခံ PDF အချင်းချင်းအငင်းပွားတာမျိုးရှိနိုင်ပေမဲ့စစ်အင်အားအရေးအသွေးကြာစင်တဲ့အဆင့်ထိရောက်သွားတာမျိုးမရှိပါဘူးရာနဲ့ချီပြီးတက်လာတဲ့စကားစစ်ကြောင်းကိုအတိခိုက်အကြဆုံးများအောင် PDF နဲ့တိုင်းရင်းသားတပ်တွေကတိုက်ခိုက်နေကြပြီဖြစ်ပါတယ
်စစ်ကောင်စီထိန်းချုပ်နိုင်တဲ့မြို့နယ်ဦးရီဟာကြာလေနည်းလေဖြစ်နေပါတယ်တကယ်တော့စကားစတပ်ဟာသူတို့အထိုင်ချတဲ့စခန်းတွေကိုသာထိန်းချုပ်နိုင်တာပါ စခန်းအပြင်ထွက်တာနဲ့တိုက်ခိုက်ခံရတဲ့အတွက်အဝေးကနေလက်နက်ကြီးတွေနဲ့လှမ်းပစ်တာကများနေပါတယ်ဖြစ်စဉ်ရေးမှာအရေးနေနေတဲ့စကားဆဟာတန်တမာဆက်ဆံရေးမှာအသာရအောင်ကြိုးပမ်းလာပါတယ်ဒါပေမဲ့ဒီလိုလှုပ်လို့မြေပြင်အခြေအနေပြောင်းလဲသွားမှာမဟုတ်ပါဘူးစကားဆကိုအပြတ်ရှင်းဖို့ပြည်သူအများစုကတောင်းဆိုနေကြတုန်းပါ1962နဲ့1988စစ်အာဏာသိမ်းအခြေအနေမျိုးမဟုတ်တော့ပါဘူးဖြစ်ကောင်စီမှာထပ်ပေါက်မရှိတော့ပါဘူးခုခံစစ်ဟာအဆုံးဖြတ်ပေးချိန်ကိုရောက်နေပါပြီစစ်ပြေးဒုက္ခတွေကိုလူမှုရေးအကူအညီတိုးပေးနေဖို့သာလိုပါတယ်ခုခံတိုက်ခိုက်နေတဲ့စစ်ပွဲကနေ Federal Democracy တည်ဆောက်မဲ့အမျိုးသားလက်နက်ကိုင်တော်လှန်ရေးအဖြစ်အသွင်ပြောင်းတဲ့ဖြစ်စဉ်မှုအပြည့်အနာအစာလေးတွေကတော့ရှိမှာပါပဲဒါလေးတွေကြောင့်ခုခံတော်လှန်စစ်ဟာအရင်းနှိမ်သွားမှာမဟုတ်ပါဘူးဒါပေမဲ့စီယုံရေးကောင်းလေလေအလားအလာပိုကောင်းလေပါပဲစကားဆဟာအရင်းနှိမ်နေပြီဖြစ်လို့ပြိုကွဲပျက်စီးလိမ့်မယ်လို့ဒေါက်တာမက်သျူးအာနောကသုံးသပ်ထားပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာအရေးသုံးသက်ချက်ကိုကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးခဲ့တာပါရှင်။အောက်တိုဘာလ20ရက်တောက်ကြနေမယ့်ရေဒီယိုစီစဉ်လေးကိုနားဆင်နေကြတာပါ။အခုဆက်ပြီးကျမ်းမာရေးခဏကိုတင်ဆက်ပေးပါမယ်။ဒီတစ်ပတ်မှာတော့ကျမ်းမာရေးအတွက်အချိန်ပိုင်းအစာရှောင်တဲ့ပုံကိုပြပြထားပါရယ်။အချိန်ပိုင်းအစာရှောင်တာစဆန်းပြီးတော့လုပ်မယ်သူတွေအတွက်နိုင်ပိုင်းချားရှောင်တာကရက်ပိုင်းချားတဲ့ပုံစံထက်ပိုပြီးတော့တင့်တော်တယ်လို့ကျမ်းမာရေးပညာရှင်တွေကအကြံပြုပါရယ်။ဘာကြောင့်ပိုတင့်တော်တာပါလဲ။အစာစဆောင်တာမှာဆောင်ရံရှောင်ရံတွေရောရှိပါလား။ဒီကြောင့်နေရမျိုးခေါ်တဲ့တက္ကသိုလ်ကအပိပိဆိုင်ရာအစာဟာရဆိုင်ရာပေါမောက်ကဒေါက်တာခင်မချူကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရယ်ရှင
်။ Okay, ပေါမောက်ကဒေါက်တာခင်မချူခင်ဗျာ။ကျွန်တော်တို့အချိန်ပိုင်းအစာရှောင်တာရဲ့ကျန်းမာရေးကောင်းကျိုးတွေနဲ့လုပ်နိုင်တဲ့ပုံစံတွေကိုပြီးခဲ့တဲ့အပတ်တွေကပြောပြီးမှဒီတစ်ခေါက်တော့ဆက်မရေးစပြီးစမ်းလို့ကြည့်မယ်သူတွေအတွက်ဘယ်ပုံစံကအသင့်တော်ဆုံးဖြစ်မှာလဲဆောင်ရွက်ရှောင်ရွက်တွေကိုပါပြောမှာမို့ဒီနိုင်ပိုင်းနောက်တရချပြီးတော့တပတ်ကြိုက်တဲ့နေ့ရဲ့အစာရှောင်တဲ့ပုံစံသုံးမျိုးမှာဘယ်ဟာကစလို့ဖို့အကောင်ဆုံးဖြစ်မှာကိုစရှင်းပြပေးပါလားဆရာမကြီ
းကျမတို့မြန်မာလူမျိုးတွေအတွက်ဆိုရင်ပေါ့နော်ဒီအချိန်ပိုင်းနဲ့ကန့်သက်ပြီးတော့ဒီ time restricted ပုံစံပေါ့အဲ့ဒီမှာဆိုလို့ရှိရင်မြန်မာလူမျိုးပဲဖြစ်ဖြစ်ပထမဆုံးစပြီးနေချင်းတဲ့လူတွေပဲဖြစ်ဖြစ်အဲ့ကောင်ကအသင့်တော်ဆုံးဖြစ်တယ်ဘာလို့လဲဆိုတော့ခနာကိုကြီးကတရက်လုံးမစားဘဲနေလိုက်ရင်ဘုန်းဆိုပြီးတော့လဲကျသွားနိုင်တယ်။ကအဲ့လိုမျိုးစစောကဟို52လို့ပုံစံမျိုးနဲ့အာတပတ်9ရက်မှာတော့ကြိုက်တာတွေကြိုက်တယ်လို့စားပြီးတော့2ရက်ထဲကိုကြာမှကယ်လိုရီကိုဘုန်းဆိုရှော့ချလိုက်တာလေလေ့ကျင့်ရတာနည်းနည်းလေးခက်တယ်။အဲ့တော့အကောင်ဆုံးစပြီးလေ့ကျင့်တဲ့အတွေ့ဆိုလို့ရှိရင်ခနာအချိန်ပိုင်းနဲ့ချားပြီးတော့ပေါ့နော်။အဲ့တော့နေတိုင်းနဲ့ပုံမှန်စားသွားမယ်။အဲ့တော့မနေ့စာနေ့ကင်းစာအာအဲ့တော့ညစာကိုလွှတ်မယ်
ဟုတ်ကဲ့ဆရာမကြီးအဲ့ဒီတော့အခုလိုနာယီပိုင်းချားအစာရှောင်တာအတွက်ဘယ်အချိန်ရွေးတင်တာကိုရောအကြံပြုခြင်းတွေလားဆရာမ
အခုလိုမျိုး time အချိန်နဲ့တတ်မှတ်ပြီးတော့ကိုစားမဲ့ကယ်လိုရီကိုကန့်တတ်ပြီးတော့အချိန်16နာရီလုံးဝမစားဘဲနေမယ်18နာရီလုံးဝမစားဘဲနေမယ်ဆိုရင်ကိုယ့်ရဲ့အလုံးနဲ့ကိုကအဲ့အချိန်မှာအစာမစားဘဲနေအလုံးကကြာလုံနေရမယ်ဆိုရင်ကိုခန္ဓာဘုံကနေလဲသွားလို့မရအောင်အလုံးကလုံရအောင်ပါဒါဆိုလို့ရှိရင်ကိုယ့်ရဲ့ time ကိုအချိန်ကိုကိုယ့်ဘောင်ကိုတတ်မှတ်ဘယ်အချိန်ရတော့ကိုကအလုံးကို heavy မလုပ်ဘဲနဲ့နားရမယ်အချိန်လေအဲ့ဒီအချိန်မျိုးမှာဒီ intermittent fasting လုပ်ကိုကကလာရခင်ပြီတော့ညဘက်အလိုလိုရတဲ့လူတွေရှိတယ်လေနေဆိုင်နဲ့ညဆိုင်နဲ့အဲ့တော့ညတညလုံးကွန်ပျူတာနဲ့ထိုင်ပြီးတော့ကိုယ့်ရဲ့ဥမာဗီဒီယို editing လုပ်တာတို့အဲဥမာ online shopping လုပ်တာတို့ဟိုတချို့ကနေ့တနေ့လုံးကိုအလုံးမလုပ်ရအောင်ညတညလုံးလုပ်ရတာမျိုးလို့နောက်နေ့အတွက်ဆိုအဲ့တော့အဲ့လိုလူမျိုးတွေ့ဆိုလို့ရှိရင်လေကိုမစားမဲ့နိုင်ရောဘယ်အချိန်ကကိုအတွက်အကောင်းဆုံးအချိန်လဲအဲ့ဒီအချိန်ကိုနေ့စဉ်နဲ့မျှစနစ်တကျပုံမှန်ကိုကလုပ်သွားမယ်အဲ့တော့အဲ့ဒီအချိန်တိုင်းမှာမစားဘူးဆိုရင်နေ့ကင်းဘက်မှာရှောင်းမဲဒါမျိုး
ဟုတ်ကဲ့ဆရာမဒီနေရာမှာအခုလိုအချိန်ပိုင်းအစာရှောင်တာအတွက်ရှောင်ရရောပြောဖို့ရှိသေးလားဆရာမ
ကျမတို့ဒါ human nature လူတစ်ပါးဝါပေါ့နော်မမောခတ်ချုပ်ဆရာတော်ဗျာကြီးဟောတာကိုမှတ်မိနေတာဥပုပ်သုံးမျိုးသုံးစားရှိတယ်အာနွားချောင်းသားဥပုပ်အဲ့တော့နွားချောင်းသားဥပုပ်ဆိုတော့မနေ့ပြန်ရှင်းပါတီလာယူတော့မယ်ဆိုတော့ဒီနေ့နှစ်ပြန်12နာရီမတိုင်ခင်စားဖို့စီဦးထောပတ်အချို့အချင်းငါအကုန်လုံးပြင်ဆင်ထား12နာရီမတိုင်ခင်တစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုစားစနေနေ့ဒီမစားတော့ပြီးရင်တေးသေးချာချာသိမ့်ထားသေးတဲ့နောက်မြင့်မနဲ့အာယုံထွက်ဥပုပ်ထွက်ရင်စားဖို့ ဇွန်ထုတ်တေးကြတာတွေဝတာတွေစီဟုထုတ်ပတ်ဂိတ်မုံအချိုးချင်းအကုန်လုံးနောက်နေ့မနေ့ဆောင်နိုင်ထိုးတာနဲ့စားဆိုနှွားကြောင့်သာဥပုသ်ကိုခေါ်တာအဲ့တော့သိပ္ပံကြီးကြကြတော့လေအဲ့ဒါတကယ်ပဲကျမတို့ရကွန်မန်မလုပ်ဘူးအဲ့တော့အခုကျမတို့ဒီနာရီအတွင်းမှာမစားဘူးဆိုတော့ဒီနာရီအတွင်းမှာမစားခင်မှာရတာဒီကိုကြိုက်တော့အကုန်ဖိုက်ကြီးတော့စားမယ်ဆိုရင်လေအဆင်မပြေဘူးခန္ဓာကိုယ်ကြီးကအ ဒီနာရီပြည့်သွားတဲ့အချိန်မှာအစာတွေမတရားပြန်မစားဘူးဒါတွေကလည်းရှိတယ
်ဟုတ်ကဲ့ဆရာမကြီးနောက်ဆောင်ရံအတွက်ရောဆရာမပါကြံပြုခြင်းတွေလည်း
ခုလို intermittent fasting လုပ်တာနဲ့တွဲပြီးလုပ်ရမှကစားတဲ့အစာတောက်ကိုဗိုက်ပြည့်အောင်စားရမယ်ဝတ်အောင်စားရမယ်ကယ်လိုရီကိုကျလျှော့ချရမယ်အဲ့တော့ဟိဝဲတုတ်ဟိဝဲကျော်ဒီပကံကြီးစားမှာကယ်လိုရီကနည်းနည်းလေးပဲရှိတော့တနည်းကယ်လိုရီ1000ပြည့်ဖို့အတွက်အများကြီးစားလို့ရတယ်ဒါပေမဲ့အဲ့ဒီအချိန်မှာမယိုနိစ်လေးတွေကက်ချပ်လေးတွေကယ်လိုရီများပြီးတော့3 in 1 4 in 1 coffee mix တုတ်လေးတွေခေါဆွဲတုတ်လေးတွေဒါမျိုးလေးတွေစားမယ်ဆိုရင်ကြတထုတ်သေးစားရတယ်ကယ်လိုရီက1000ကျော်သွားပြီဆိုတော့တထုတ်ခွဲစားရင်ကိုတနည်းလုံးစားကယ်လိုရီ1000ပြည့်သွားပြီဘိုက်မှာနန်းတော့မစို့ဘူးဘလို့မှတော့မနေသေးဘူးအဟာရအပြည့်နဲ့ဘာမှမရှိသေးဘူးဆိုအဲ့လိုမျိုးဆိုရင်တော့ဒါမှားတယ်ဇာတုံလေ့ကျင့်မှုစနစ်ပေါ့ဒါကြောင့်မို့လို့ intermittent fasting လုပ်ပြီဆိုလို့ရှိရင်အဟာရကကြတော့အရင်အရေးကြီးတယ်ကိုယ့်ရဲ့ဝင်ငွေနဲ့ညှက်တာတဲ့ဟာကိုကိုကကျန်းမာရေးနဲ့ညီညွတ်အောင်ဘုန်းဆိုပြီးတော့လဲမသွားအောင်အဲ့တော့အထူးသဖြင့်နံပါတ်1အရေးကြီးဆုံးကခန္ဓာကိုယ်ကြီး6ခန်းပြီး dehydrate ဖြစ်မသွားအောင်ဒီ fasting လုပ်နေတဲ့အချိန်တွေမှာရေရတော့လုံးဝမပြတ်တမ်းတောက်ပေးရမယ်ပေါ့နော်ရေရတော့တောက်လျှောက်တောက်ပေးရေတောက်ရေတောက်ရေတောက်ရေတောက်ဒါမှသာခန္ဓာကိုယ်ကြီးကရေနဲ့အသက်ရှင်ပြီးတော့ fasting လုပ်နေတော့မှာဒါကြောင့်ရေကိုမပြတ်တောက်ပေးမယ်ကိုစားတဲ့အချိန်မှာစနစ်တကျရေတက်များတယ်အဟာရများတယ်အသီးအရွက်တွေများများစားပေးမယ်အသင့်စားသုံးတွေကိုဝေးနိုင်တဲ့များဝေးမယ်အချို့အချင်းကတော့အသင့်စားသုံး ready made တောက်လို့ရတဲ့ beverage ဖြော်ရမကားတွေကိုဝေးနိုင်တဲ့များဝေးမယ်ဆိုရင်လူခန္ဓာကိုယ်ကအချိန်ချာပြီးတော့စားသုံးနေတဲ့အစာမစားဘဲဖြတ်ထားတဲ့အချိန်မှာပို့ပြီးတော့ကျန်းမာပြီးတော့ခန္ဓာကိုယ်ရဲ့စွမ်းအင်တွေထုတ်နိုင်စွမ်းကပို့ပြီးတော့တောင့်တင်းခိုင်ပါတယ်ပို့တန်ပါတယ
်ဟုတ်ကဲ့ဆရာမနောက်ရောက်ဒီတွဲလို့ဖို့တဲ့အကြံပြုချင်တာရှိသေးပါဆရာမ
သူနဲ့တွဲပြီးအမြဲတမ်းလုပ်ရမှာဒီခန္ဓာကိုယ်ရဲ့ exercise လို့ပြောတယ်အဲ့တော့ဒီအချိန်ချပြီးတော့စားတဲ့နေရာမှာသူကခန္ဓာကိုယ်ကြီးကစားနေတာနဲ့အောင့်ခံနေရတယ်ဆိုလူကစိတ်ပိုင်းဆိုင်ရာလည်းချွတ်တယ်ရုပ်ပိုင်းဆိုင်ရာကလည်းပင်မနှွမ်းနေသွားတယ်အစာမစားဘဲဖြတ်ထားတော့အဲ့ဒီအချိန်မှာကိုကစိတ်ပိုင်းဆိုင်ရာလည်းစိတ်တက်မကြအောင်လမ်းလျှောက်နိုင်လမ်းလျှောက်မယ်စပိန်စီးနိုင်စပိန်စီးမယ်ရေကူးစရာရှိရင်ရေကူးမယ်အိမ်မှာခြံထဲမှာရှိရင်ခြံထဲမှာစိတ်ပြီးတပင်းတိပဲကလေးတွေမြေကြီးထူးဆွာတာလုပ်မယ်တဘာဝကြီးနဲ့ခန္ဓာကိုယ်ကိုထိတွေ့ပေးရတယ်အဲ့တော့မှဒီကောင်းလေးတန်းရအသက်ရှူတဲ့လေ့ကျင့်ခန်းပုံမှန်လုပ်ပေးမယ်။အဲ့ဒီနဲ့မှလုံနိုင်နေဆိုလို့ရှိရင်ဖြည်းဖြည်းလေးပြေးတဲ့ jogging ပြေးမယ်။အမြန်မြန်ပြေးနိုင်ရင်မြန်မြန်ပြေးမယ်။ဘာမှမပြေးနိုင်ဘူးဆိုရင်လမ်းလေးပဲရှောက်မယ်။အဲဒါမှမဟုတ်လို့ရှိရင်ညင်ပြီးထိုင်နေတဲ့အချိန်မျိုးမှဆိုလေစိတ်အတွဲ meditation လိုမျိုးတရားထိုင်တရားမှတ်တာလိုမျိုးအာဒါမှမဟုတ်လို့ရှိရင်လည်းခန္ဓာကိုယ်အကျောအစစ်တွေကိုစိတ်ငြိမ်ပြီးတော့ယောဂလေ့ကျင့်ခန်းလေးတွေလုပ်တာမျိုးဆိုဒါလေးတွေကဒီနေ့ကမ္ဘာပေါ်မှာကျမတို့အဟာရပညာရှင်တွေရောဈေးပညာရှင်တွေရောတကယ်အကုန်ဝိုင်းဝန်းပြီးတော့အကြံပြုနေကြတယ်အလေးအကျင့်ကောင်းလေးတွေပါလို့ကိုယ့်ရဲ့ခန္ဓာကိုယ်ကြီးအတွက်လည်းစိတ်ပိုင်းဆိုင်ရာပေါ့နော်စိတ်ဒုက္ခရောက်မှုတွေဒီရုပ် physical suffering တွေအဲ့တော့စိတ်ချမ်းသာကိုယ်ချမ်းသာပေါ့ဒါမျိုးတွေအကုန်လုံးအခုကျမတို့အားလုံးကကမ္ဘာမှာရှိတဲ့လူတွေအကုန်လုံးပါချမ်းသာအောင်ဆင်းရဲပညာတတ်ပညာအကုန်လုံးဒါတွေမျှဝေပြီးခံစားနေရတဲ့အချိန်မှာလုံနိုင်မယ်ဆိုရင်တော့ကောင်းပါတယ်လို့အဓိကအရေးကြီးတာကခန္ဓာကိုယ်ဝိတ်ကျသွားဖို့လုပ်တာကိုထက်အဲ့ဒီဝိတ်ကျသွားတာမှာစနစ်တကျဝိတ်ကျသွားတဲ့ဤကျန်းမာတာတောင်မှအသက်ရှင်တာတောင်မှကျန်းကျန်းမာမာနဲ့အသက်ရှင်နေတဲ့သူတိုင်းအတွက်အင်မတန်မှကောင်းတဲ့ဂလိချင်ကောင်းလေးတစ်ခုဖြစ်ပါတယ်လို့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
ဗီယိုအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/BurmeseViewNews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Bloomberg အပြရောက်အမှတ်လေးပါတာကြည့်ပြုစီချင်ပါသေးရှင်။ VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
VOA မြန်မာပိုင်းရဲ့တောက်ကြနေမနက်ခဲရေဒီယိုအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရဲ့ရှင်။ကျမတို့ရဲ့အစီအစဉ်လေးကိုတော့မနက်9နာရီတိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။အခုဆက်ပြီးတော့တိုင်းရင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးပါဦးမယ်။အပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုတော့နေဆက်ဒေတာတိုင်းရင်သတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါရဲ့ရှင်။
sin tin set twa me tan yin tadin lwa ga chu so ba de myama nangan to wan tan yin da lu myo su ri ni thain ja de ayat de ta ri ma phit pyet ni de aphit pyet twi ne tan yin da ri ye atan twi ko thin hat tin set tha da phit ba de
mingla ba shin juma a mi ba ne set de ta atain da tadin naw twi tin set tha de ji de ba tan yin tadin lwa ma na sin ya ma ri ka ro shan pi mai set khyain the online ဝင်လင်ကိုင်းလောက်တဲ့လူတွေအလုလုတဲ့နေရာကိုဝါတပ်ဖွဲ့ကဝင်ရောက်စီးနှင်ဖမ်းဆီးခဲ့ရမှာအယောက်300ကျော်အဖမ်းခံခဲ့ရပါတယ်။မော်ချီမှာကုန်စည်နှုန်းတွေအစမတန်မြင့်တက်နေပြီးစံကျန်းတအိတ်ကိုကျပ်လေးသိန်းနဲ့မြန်မာနိုင်ငံတဝါအမြင့်ဆုံးစံချိန်ဖြစ်နေတယ်လို့မျိုးကန်တွေကပြောပါတယ်။တရင်းလွားတွေထဲမှာတော့ရခိုင်ပြည်ကြောက်တော်မြို့နယ်ကစစ်ဘေးရှောင်တွေဟာအမှတ်ပေးလိုက်တဲ့နေရာကိုပြောင်းရွှေ့ကြဖို့အခက်ကြုံနေရတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။
ကျမကနန်းဟောင်းမှာရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရှမ်းပြည်မိုင်းဆက်ခရိုင်မုံယွန်ကျေးရွာအုပ်စုအတွင်းအွန်လိုင်းငွေလိမ်ကိုင်းလုပ်နေတဲ့လူတွေအလုလုတဲ့နေရာကိုဝါတပ်ဖွဲ့ကဝင်ရောက်စီးနှင်ဖမ်းဆီးခဲ့ရမှာအယောက်300ကျော်အဖမ်းခံခဲ့ရပါတယ်။အော်တိုဘာလ14ရက်မနက်3နာရီဝန်းကျင်လောက်မှာမိုင်းဆက်မြို့နယ်မုံယွန်ကျေးရွာအုပ်စုပင်ခမ်းရွာအတွင်းအွန်လိုင်းကနေငွေလိမ်လည်မှုအပြင်လောင်းကစားလုပ်နေတဲ့ဂိုင်းကိုဝါတပ်ဖွဲ့ကဝင်ရောက်ဖမ်းဆီးခဲ့ကြောင်းမိုင်းဆက်မြို့ဒေသခံအမျိုးသားတဦးကပြောပါတယ်ဝါတပ်ဖွဲ့ဝင်ရောက်စီးနှင်ခဲ့တဲ့အွန်လိုင်းငွေလိမ်ဂိုင်းနေထိုင်နေတဲ့နေရာကတိုက်တန်းများတစ်ခုဖြစ်ပြီးဖမ်းဆီးခံရတဲ့သူတွေအထက်တရုတ်လူမျိုးအယောက်100ကျော်အပြင်ရှမ်းလီစုအခါနဲ့ဝါလူမျိုးတွေပါဝင်တယ်လို့ဆိုပါတယ
်ကယားကရနေပြည်မော်ချီမြို့မှာကုန်စည်နှုန်းတွေအစမတန်မြင့်တက်နေပြီးစံကျန်းတအိတ်ကိုကျပ်လေးသိန်းနဲ့မြန်မာနိုင်ငံတဝန်းအမျက်ဆုံးစံချိန်ဖြစ်နေတယ်လို့မြို့ခန့်တွေကပြောပါတယ်လွယ်ကော်ဒေါတမကြီးဘောလခဲလမ်းမှာပြီးခဲ့တဲ့မီလကစပြီးပိတ်ဆို့ထားတာကြောင့်ကုန်စည်နှုန်းတွေတဖြည်းဖြည်းမြင့်တက်လာခဲ့ရကနေအခုအောက်တိုဘာလမှာတော့အဆိုးဆုံးအခြေအနေထိကြုံနေရတယ်လို့မြို့ခန့်တယောက်ကပြောပါတယ်လက်တလုံးမှာအခြေခံစားတောက်ကုန်တွေဖြစ်တဲ့စံကျန်း24ပြည်တအိတ်ကိုကျပ်လေးသိန်းပေါ်စားမွေးတအိတ်ကိုကျပ်6သိန်းဝန်းကျင်စားဦးစီတပိတ်တာကိုကျပ်3သိန်းကျုပ်တလုံးကို1500ကျပ်ကျပ်သွန်တွေတပိတ်တာကိုကျပ်2000အထိမြင့်တက်နေတာလို့ဒေသခံတွေကပြောပါတယ်
ရဲမျိုးကန္နလန်းရှိဖူးလက်ဖက်ရည်ဆိုင်မှာအော်တိုဘာလ18ရက်နေ့မနက်ပိုင်းကတနတ်သမားတယောက်ကရဲမျိုးနဲ့ငားလုံငန်းဦးစီမှုဦးစော်နိုင်လင်းကိုတနတ်နဲ့ပစ်တက်ခဲ့တယ်လို့မြို့ခံတွေကပြောပါတယ်။တနတ်သမားကဝက်တင်းနဲ့ငားဆိုင်ကအမျိုးသားနဲ့ရောက်လာပြီးတနတ်သုံးချက်ပစ်သွားတယ်လို့မြို့ခံတယောက်ကပြောပါတယ်။ဦးစော်နိုင်လင်းကတော့အပြစ်ခံရတဲ့နေရာမှာပဲသိမ်းဆုံးသွားခဲ့ပါတယ်။အော်တိုဘာလ10ရက်နေ့ကရဲမျိုးအောင်မြတရက်ွယ်အုပ်ချုပ်ရေးမှူးဦးအေးလွင်ခေါ်ကိုလက်တနတ်နဲ့ပြတ်တခံခဲ့ရတယ်လို့အော်တိုဘလာ7ရက်နေ့ကလည်းရေးမြုပ်ဒီရီမာလာရက်ွက်ကဥအောင်သူခေါ်ဥစီသူရေးမြုပ်နယ်ဖလန်ရွာနားမှာတနတ်နဲ့ပြစ်ခတ်ခံခဲ့ရပါတယ်
ရခိုင်ပြည်ကမြို့နယ်တချို့နယ်ဘလဝမြို့နယ်တွေမှာစစ်ကောင်စီကရိတ်ခါလူနဲ့လက်နက်အင်အားတွေအခုရက်ပိုင်းအတွင်းအရင်ကထက်ဖြည့်တင်းနေတယ်လို့ဒေသခံတွေကပြောပါတယ်။အော်တိုဘားလ၁၂ရက်နေ့ကမေပုံမြို့နယ်စငင်းရွာအနီးကတောင်မှာစခန်းချထားတဲ့စစ်ကောင်စီတပ်ကိုရိတ်ခါတွေဖြည့်တင်းခဲ့တယ်လို့တောင်အောက်မှာလည်းရိတ်ခါတူလောင်ဖို့ယာယီအဆောင်တွေစောင့်နေတယ်လို့ရွာသားတယောက်ကပြောပါတယ်။အော်တိုဘားလ၁၄ရက်နေ့ကလည်းကြောက်တော်မြို့နယ်တွေကတပ်စခန်းတွေကိုရေချောင်းကနေရိတ်ခါတွေပို့ဆောင်ခဲ့တယ်လို့ရေတပ်တင်းဘောနှစီနဲ့ကြောက်တော်ကနေဘလက်ဝဘက်ကိုအော်တိုဘားလ16ရက်နေ့ကရိတ်ခါနဲ့လူအင်အားတွေဖြည့်တင်းခဲ့တယ်လို့မျက်မြင်ဒေသခံတွေကပြောပါတယ်
ချင်းပြည်နယ်ဟာခါမျိုးနိုင်ငံကူးလက်မှတ်ထုတ်ပေးရေးယုံ passport ယုံကအော်တိုဘားလ12ရက်နေ့ကစလို့နိုင်ငံကူးလက်မှတ်တွေနဲ့ကြော်လုတ်ပိုင်ခွင့်ကိုရုတ်တရက်ပိတ်လိုက်တာကြောင့်ချင်းပြည်သူတွေအခက်အခဲကြုံတွေ့နေရပါတယ်။ကြိုတင်အသိပေးခြင်းမရှိဘဲနေကြော် passport လုတ်ခွင့်ရုတ်တရက်ပိတ်လိုက်တာကြောင့်ချင်းပြည်နယ်ပြင်ပကလေးတမူးနဲ့ကန့်ကောမြို့နယ်တွေကနေ passport လုတ်ဖို့စောင့်ဆိုင်းနေကြတဲ့ပြည်သူတွေအခက်အခဲတွေ့နေကြရတာလို့ဟာခါမျိုးကို passport လုတ်ဖို့ရောက်ရှိနေတဲ့ချင်းမျိုးသားတယောက်ကပြောပါနေစရိတ်စားစရိတ်နဲ့ခရီးစရိတ်တွေကုန်ပြီးအခက်အခဲဖြစ်နေကြရပါတယ်။ချင်းပြည်နယ်ပြင်ပရှိချင်းလူမျိုးတွေအများစုနေထိုင်ကြတဲ့ကလေးမြို့နယ်၊တမူးမြို့နယ်နဲ့ကန့်ကောမြို့နယ်တို့ကချင်းပြည်သူတွေကိုဟာခါမြို့မှာနားလည်မှုနဲ့ passport နဲ့ကြော်လုတ်ခွင့်ပြုထားခဲ့တာဖြစ်ပါတယ်။
Naga go by Ochoquia dita, nine yun munema, Otubala dutia pate, Muyasiwa tutunyama, shop chibi, a tedan chanda diauti, deyao a yibo si yun dinla yare epin, chantu neogaro, si joa si yalu, chant tok kala yabare, anatebi nanga yichinri chant, ditarin lu chui, ochui, diasi in yirugu, second sinine, malona in orenau, Muyasi bidanaka, a chini doligo su yua lara, lu nine yun ditaka, muta deoga, piovare, a tedan leran chantu.
จองดาริกาเสจจั่วซีปะเนี่ยบิ้งผู่ริโกจองเนมายองหนีจ่าเรเพียงตรุกูไรแลต้งซวยหนีจ่าเรโลดิตาคันรินเนี่ยเยมิยัพพาริกาเปียวบาเรอะคุเสบีเตนลวาริโกเตนเสบีตัวมาบารคายปีจ้าวจอมยุเนกันซอกยัวพุงนีจองวินเนมาชีเดเสบีช่องเอ็งทองสุ
今朝我嘛，都要做嘞。今朝我有啊嘛，都要大家嘞，等你叫西巴比，虽然本地家嘛，我不提了，上地铺抓嘞住嘞，对，把文件念念大嘞，比如旅游单位介绍，叫你开开始嘞，爱讲西尾路，比如阿龙松别车呀，也是看好，路开嘞尼亚嘛，差别没啵，哎，尼亚个月黑嘞价嘞，厂内嘞尼嘞，一干嘞西罗，哎，尼亚个龙冲嘞，手臂月大阿龙松别车呢，哎，尼亚个月叉叉嘞，今朝我。
เอริไซเบียชาวสแกมมาเจ้าดอมยูเนปยายได้ตามมาไม่ว่าสวีเดนปลาวามยูเนก้าปลาวดาวเนี่ยสิงเจ้าสาเรียวเรียก้าไซเบียชาวเนียจวามาน่าทอดเสกคู่คู่ในกีเดก้าโคลงเนียจาราพิบาร์เรอะคู่ยูอาดาเรสเซเมทาเรเนียไซกูเปียวชีพอโตไซเบียชาวเรียจงเนียเรียข้าเคนเป็นเดบีไซเบียชาวมีสมิงเดียวก้าคู่ลูเปียวบาร์เร
บ่เป็นสุขยาเลยจ้ะแกเจ้าอย่าไม่สวยอะไรยังจะแค่เนี่ยก็สวยอย่างนี้แหละพี่เต๋อพี่รอเองอ่ะพ่อซีดีกูยินเนี่ยสาวท่าร่างก็เลยตลาดออกมาพี่เต๋ออ่ะคู่ล้อเสียผิวบีเปลี่ยนสาวอย่างไม่สวยก็เสียมาพี่อยู่เลยสาวคนนี้เลยเสียมาพี่เวจีก็ชีด่าเล่มหูอ่ะคู่ชาคู่สามีจะยังไงกู
ด้านเปลี่ยนเต้าต้องยินเนี่ยอินดาร์ดเลยลูเอชช่วยชินเดลโลสวาเร่ล่าสุดเอชินยังขายเปลี่ยนมาไต้หวันเรื่อยมาชีเปลี่ยเมื่อรอเดมาใส่กุศลเด็กก็เทศกาลชาติเดียเปลี่ยนกระเด็นเนี่ยชีพจรมาอยู่อัตราดีกว่าในไต้หวันมาเปลี่ยนตัวอย่างนี้แค่ได้อยู่ดีกว่าเลยมาเปลี่ยนยี่ปุ่นเลยเอริไซเบียชาวมีสมิงก็ทราบเปล่าเลย
ตัวเต็มไม่ทาร่าก็สีกันส่วนใหญ่ลงมาไม่ได้ยาวคู่ชิงที่เว้ยพี่รอสิตากันเลยสักครั้งหนึ่งทาร่าเลยและสีผิวฮาร์เรย์และไทยนี่เลยสโลอะไรจะอยู่อากูมาเปลี่ยนเยี่ยมเวียเพี้ยนนี่ละบ้าราคาเบี้ยมาใส่กุศลเต็มเนี่ยราคาเด็ดตัวโตไต้หวันเรียเปลี่ยนแทนแค่เดนทาวด์เสกคู่คู่ในกาซาบีสิ่งนั้นสีเดียบดูเลยใส่เบี้ยชาวเรียเพี้ยเปลี่ยวช่วยในไทยเขยายาบีใส่กุศลก็ปูนจวนเจ้าตัวมีบงเนี่ยเช่นเปลี่ยนในปลาวามยูน
နေရမပြန်နိုင်သေးတဲ့စိုက်ပေးရှောင်း6000နီးပါးရှိနေသေးတယ်လို့အရက်ဖအဖွဲ့စည်းတွေကပြုစုထားတဲ့စည်ရင်တွေအရသိရပါတယ်
အကြမ်းဖက်မှုကိုလှုပ်ဆောင်နေတဲ့စစ်ကောင်စီဟာငြိမ်းချမ်းရေးကိုဖော်ဆောင်နိုင်မှာမဟုတ်ဘူးလို့တိုင်းသားကောင်းဆောင်တချို့ကပြောဆိုလိုက်ပါတယ်။ကျွန်မအမြင်နဲ့စူးစီးတင်ဆက်ပေးပါမယ်။တွဲဆုံဆွေးနွေးမှုတွေနဲ့ပြည်တွင်းငြိမ်းချမ်းရေးကိစ္စရပ်တွေကိုပြောနေပေမယ့်လူထုကိုအကြမ်းဖက်ပြီးရန်သူလိုမျိုးပြစ်မှတ်ထားတိုက်ခိုက်နေတဲ့စစ်ကောင်စီရဲ့လှုပ်ရက်တွေအပေါ်ပို့အမျိုးသားဖက်ဒရယ်ကောင်စီ PNFC ရဲ့ဥက္ကဋ္ဌခွန်မြင့်ထွန်းကအခုလိုမျိုးတုံ့သက်ပြောဆိုလိုက်တာဖြစ်ပါတယ်
။စေအုစုဟာငြိမ်းချမ်းရေးဆိုတဲ့ဟာကိုတွင်တွင်ပြောနေပေမဲ့လို့တကယ်ရင်ထဲမှာငြင်းငြမ်းလို့တဲ့ဆန္ဒမရှိတဲ့အပြင်ကိုပြည်သူကိုရန်သူတတ်မှတ်ပြီးပုံမှုပြီးတော့ရက်ဆက်လာတာဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီကနေ့စေဥစုသည်ကျွန်တော်တို့တရားမဝင်တဲ့အစိုးရဖြစ်တယ်လို့ပဲစေဥစုပါဝင်တဲ့ကျွန်တော်တို့စစ်တပ်ဟာလည်းပဲတရားဝင်တတ်မတော်တရားဖြစ်ကနေပြက်ပြဲသွားပြီဖြစ်ပါတယ်။ပြည်သူကိုရန်သူလို့တတ်မှတ်နေတဲ့စေဥစုကိုကျွန်တော်တို့လူထုကလည်းလူထုရဲ့ရန်သူအနေနဲ့တတ်မှတ်တာဖြစ်ပါတယ်။
ောက်တိုဘာလဒုတိယအပတ်ကဖြစ်ပွားခဲ့တဲ့ကချင်ပြည်နယ်လိုင်စာမြို့အနီးကမုန်းလိုက်ခဲ့စစ်ဘေးရှောင်စခန်းတိုက်ခိုက်ခံရမှုအပြီး National Sport Team NSD ကထုတ်လွှင့်ခဲ့တဲ့မုန်းလိုက်ခဲ့စစ်ဘေးရှောင်စခန်းအပေါ်ကျူးလွန်ခဲ့တဲ့စစ်ကောင်စီရဲ့ဆေးရဆွဲမှုဆိုတဲ့ရုပ်သံထဲမှာ PNFC ဥက္ကဋ္ဌကပြောဆိုသွားတာဖြစ်ပါတယ်စစ်ကောင်စီအနေနဲ့ငြင်းချင်းလို့ပြောနေပေမဲ့လည်းတစ်ဖက်မှာတော့စစ်ရေးပဋိပက္ခတွေဖြစ်ပွားနေတဲ့ဒေသတိုင်းမှာလူထုတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေအကြမ်းဖက်မှုတွေဆေးရဆွဲမှုတွေကိုအမြဲတမ်းလိုလိုကျူးလွန်နေတယ်လို့လူခွင့်ရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်ကရင်အမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဥက္ကဋ္ဌခွန်ပီချူးကလည်းအခုလိုမျိုးသုံးသပ်ပြောဆိုပါတယ်
ဒီကချင်ပြည်နယ်မှာစကိုင်းမှာနော်ကရင်မှာတနိုင်ငံလုံးမှာပေါ့နော်ချင်းပြည်နယ်ဖက်မှာဒီရက်ဆက်စွာတပ်ဖြတ်မှုတွေလူမဆန်တပ်ဖြတ်မှုတွေကအများကြီးတွေ့ရတဲ့အတွက်ပေါ့နော်ကျွန်တော်တို့အားလုံးကဒီထက်ပိုညင်ညူကြပြီးမှပေါ့နော်စစ်ကောင်စီကိုတကယ်ပဲအနာသိမ်းယူကနေပြီးမှပေါ့နော်ဖြုတ်ချနိုင်ဖို့အတွက်ကျွန်တော်တို့ဆက်ပြီးစူးစမ်းကြရမယ်ညင်ညူကြရမယ်ပေါ့နော်ကျွန်တော်တို့တွေဒီထက်ပိုပြီးမှလည်းမြန်မြန်ဆန်းနေပေါ့နော်ဒီအာနာရှင်ကိုမြန်မြန်ဖြုတ်ချနိုင်မှသာလင်းဒီတူထွက်တန်ယုံမှုတွေအာပြည်သူပြည်သားတွေတိုင်းပြည်နေတာမှုတွေကိုအများဆုံးအကူစားနိုင်မှဖြစ်တဲ့အတွက်ပေါ့နော်အများဆုံးဆက်လက်လက်တွဲကြရအောင်လို့ဒီပြည်နယ်ထဲဖိတ်ခေါ်တိုက်တွန်းလိုပါတယ်ဗျာ
အကြမ်းဖက်လုံရက်တွေကိုလှုပ်ဆောင်နေတဲ့စစ်တပ်မရှိမှပဲငြိမ်းချမ်းရေးကိုတိစောက်နိုင်မယ်လို့ခွန်မြင့်ထွန်းကဆက်ပြောပါတယ်
ကျွန်တော်တို့တိုင်းပြည်မှာဆက်အာနာရှင်စနစ်ကိုကျွန်တော်တို့မဖြုတ်သိမ်းနိုင်ဘူးဆိုရင်ဒီလိုဖြစ်စဉ်တွေထပ်ကျော်ရမှာဖြစ်ပါတယ်စေအုပ်စုနဲ့ဆေးရနာရှင်စနစ်ကိုတစားမကြံကျွန်တော်ဖြိုပြက်ဖို့ကျွန်တော်တို့အားလုံးမှာတောင်းအောင်ရှိပါတယ်ဒီနေ့ကချင်ပြည်သူများနဲ့အတူကျွန်တော်တို့တသားတည်းရပ်တည်ပြီးကျွန်တော်တို့ဆောင်ရွက်သွားမှာဖြစ်ပါတယ
်2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစစ်အာဏာသိမ်းလိုက်ပြီးတဲ့နောက်စစ်ကောင်စီတပ်ဖွဲ့ဟာစစ်တပ်ရဲ့အာဏာသိမ်းယူမှုနဲ့အတူတရားဝင်တပ်မတော်ကနေပြက်ပြဲသွားပြီလို့ပို့တိုင်းသားကောင်းဆောင်ခွန်မြင့်ထွန်းကပြောဆိုလိုက်ပါတယ်အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ရှမ်းပြည်မိုင်းဆက်ခရိုင်ထဲအွန်လိုင်းငွေလိမ်ဂိုင်းလုံနေတဲ့သူတွေအလွတ်လွတ်တဲ့နေရာကိုဝါတပ်ဖွဲ့ကဝရောက်စီးနှင်းဖမ်းဆီးခဲ့ရမှာအယောက်300ကျော်အဖမ်းခံခဲ့ရပါတယ်။မော်ကြီးမှာကုံစင်းလုံးနဲ့အစမတန်မြင့်တက်နေပြီးစံကျန်းတအိတ်ကိုကြက်လေးသိန်းနဲ့မြန်မာနိုင်ငံတဝန်းအမြင့်ဆုံးစံချိန်ဖြစ်နေတယ်လို့မြို့ခံတွေကပြောပါတယ
်။ရှင်တွေအခုနားဆင်နေကြတာကတော့နန်ဆက်တီကတိုင်းသားသတင်းတော့သူကလည်းအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောက်ပဲဖြစ်ပါတယ်။နောက်သတင်းတော့အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပ
ါ။နန်ဆက်တီသားတိုင်းရင်းသတင်းတော့တွေစူးစီးတင်ဆက်တဲ့တိုင်းရင်းသတင်းလောက်အစီအစဉ်ကိုကြည့်ရှုနားဆင်ကြရတာပါရှင်။ဒီစီစဉ်တဲ့ဒူဗီရီကတင်ဆက်တဲ့အပတ်စဉ်ကဏ္ဍတွေကို view ရဲ့မြန်မာ website လိပ်စာ bamis.voanews.com နဲ့ view ရဲ့ facebook နဲ့ youtube စာမျက်နှာတွေမှာလည်းကြည့်ရှုလို့ရပါတယ်ရှင်ကျမတို့အခုအတန်လွင့်နေတဲ့အချိန်မှာပဲဒီ American သမ္မတ Joe Biden ဟာ Palestine ဘက်ကဒီ Hamas စစ်သွေးကြွတွေကိုတုံ့ပြန်တိုက်ခိုက်နေတဲ့ Israel ကိုစစ်ရေးအရအကူအညီပေးရင်းနဲ့ Russia ကျူးကျော်မှုကိုတွန်းလှန်နေတဲ့ Ukraine စစ်ပွဲကိုထောက်ပံ့ရေး American ပြည်ထောင်စုရဲ့ရည်တည်ချက်တုံ့ပြန်ဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့တိုင်းပြည်ကိုမေးခွန်းပြောကြားသွားပါတယ်။ပေါ်ထူးနေက Israel နိုင်ငံကိုတွားခဲ့တဲ့ခီးစဉ်ပြီး American ပြည်သူတွေကိုအင်ဂျီရောကနေသမ္မတ Biden တိုက်ရိုက်ပြောကြားတာပါ။ဟာမက်စ်သွေးကြွတွေကိုနှိမ်နင်းနေတဲ့ Israel ကိုစစ်ရေးအရာထောက်ပံ့ကူညီဖို့မဖြစ်မနေအရေးကြီးတဲ့ဆိုရာကိုသမ္မတကမေကွန်းထဲမှာအလေးနဲ့ပြောဆိုသွားပါတယ်။ Israel ကိုစစ်ရေးအကူအညီပေးဖို့အပြင် Ukraine စစ်ပွဲအတွက်အကူအညီပေးနိုင်ဖို့ဒေါ်လာဘီလီယံနဲ့ချီသမ္မတ Biden ကတောင်းဆိုပါတယ်။ဒီလိုကူညီဖို့အတွက် American လွှတ်တော်အနေနဲ့အတီးပြုနိုင်ပေးရေးကိုသူကတောင်းဆိုသွားပါတယ်။စစ်ရေးအကူအညီဟာ American မျိုးဆက်တွေရဲ့အမျိုးသားလုံခြုံရေးအတွက်အရေးကြီးတယ်လို့သူကထောက်ပြပါတယ်။အကြမ်းဖက်ကျူးကျော်မှုတွေကိုမဟာမိတ်တွေအနေနဲ့မဟန့်တားနိုင်ဘူးဆိုရင်အလားတူကျူးကျော်တဲ့မတရားမှုတွေကမ္ဘာနေရာအနှံ့မှာပြန့်နှံ့သွားမယ်လို့လည်းသူကသတိပေးပြောဆိုသွားပါတယ်။သူ့ရဲ့အစ္စရေးနိုင်ငံခီးစင်အတွင်းမှာ Hamas အဖွဲ့နယ်စပ်ကျော်ဝင်ရောက်တိုက်ခိုက်ခဲ့တဲ့အစ္စရေးတောင်ပိုင်းဒေသကိုတွားရောက်ခဲ့တဲ့အတွေ့အကြုံတွေနောက်ကြောက်မက်ဖွဲရာစိတ်မကောင်းစရာမြင်တွေ့ခဲ့ရတာတွေကိုလည်းသမ္မတဘိုင်ဒန်ကထည့်သွင်းပြောဆိုသွားပါတယ်။ယူကရိန်းကိုကျူးကျော်တဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဟာမက်စ်အဖွဲ့ရဲ့အကြမ်းဖက်လုပ်ရက်တွေဟာအတူတူပဲဖြစ်တဲ့အကြောင်းနဲ့ဟာမက်စ်အဖွဲ့ဟာပါလက်စတိုင်းပြည်သူတွေကိုလူသားတိုင်းအဖြစ်နဲ့အသုံးချနေတဲ့သူတွေဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။ဟာမက်စ်စစ်သွေးကြွအဖွဲ့ရဲ့ဒီအစ္စရေးနယ်တွေကိုကျူးကျော်ဝင်ရောက်တိုက်ခိုက်မှုအတွင်းမှာတော့တေဆုံးခဲ့တဲ့သူ1300ကျော်ရှိတဲ့အထဲမှာဒီအမေရိကန်နိုင်ငံသား32ယောက်ပါဝင်တဲ့အကြောင်းကိုလည်းသမ္မတဘိုင်ဒန်ကပြောဆိုပြီးတော့ဒီတစားကန်တွေလွတ်မြောက်ရေးဟာသူ့ရဲ့အဓိကဦးစားပေးလှုပ်ဆောင်မဲ့တာဝန်ဖြစ်တယ်ဆိုပြီးတော့လည်းပြောဆိုသွားပါတယ်။ အရှိန်အလယ်ပိုင်းအဓိကလက်တွဲပဲဖြစ်တဲ့အစ္စရေးရဲ့ကာကွယ်ရေးကိုအမခနိုင်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့မထောက်ပံ့မှုဆိုရင်ပေးဆက်ရမယ်ဆုံးရှုံးမှုပမာဏများမယ်လို့လည်းသူကပြောသွားပါတယ်ဒီအကြံဖတ်မှုတွေကိုမဟာမိတ်တွေအနေနဲ့မဟန်တာဘူးဆိုရင်တော့အလားတူကျူးကျော်မှုတွေကမ္ဘာနဲ့ပြန့်နေမယ်ဆိုတာကိုလည်းသတိပေးပါတယ်ဒီလိုဂါဇာကမ်းမြောင်ဒေသလူသားချင်းစာနာဘုံကူညီတွေကိ တင်ဆက်ပေးထားပါရယ်။ကျမတို့ရဲ့ဒီနေ့စီစဉ်လေးကတော့ဒီလောက်ပါပဲရှင်။ကြည့်ရှုအားပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါရယ်။အားလုံးကျန်းမာပေးကြပါသည်ရှင်။ကျမခင်ဗျထွေးပါ။